Welcome to the Voice of America in Burmese.
민란나네 게마신 아메리칸 피랑수 묘로 워싱턴 DC 가니 VOA 미얀마 바이 시즌 2016 군에 노이말라 9예 스네네 미네 6나이 가니 9나이티 시즌 뢰고 라인도미터 32 40 48 네 50도 가니 다이아이 톤네 삐네 바비신 ကျမ ရှာဖုံပါ ဒီမနေ့အတွက် အစီအစဉ် တွေကို တာဝန် ယူ တင်ဆက် ပေးမှာ ပါ ရှင်
မင်္ဂလာ ပါ ရှင် ကျမ အနန္တာ ချမ်းမာ သတင်း တွေ ကို ဒေါက်တာ ခင်မျိုးသက် နဲ့ အတူ ညင်ညာ ပေးမှာ ဖြစ် ပါတယ် အမေရိကန် ရွေးကောက်ပွဲ မဲဆွယ် စည်းရုံးမှု နောက်ဆုံး ချိန် နေ့ထိ မဲဆန္ဒရှင် တွေ ရဲ့ ထောက်ခံမှု ကို ရဖို့ သမ္မတ လောင်း တွေ အချိန် နဲ့ မဲဆွယ် နေ ကြ ပါတယ် အမေရိကန် သမ္မတ ရွေးကောက်ပွဲ မတိုင် ခင် အယ်ကိုင်ဒါ အစံဖက် အဖွဲ့ က တိုက်ခိုက်မှု တွေ လှုပ်လာ နိုင် ခြင်း ရှိ မရှိ တာဝန် ရှိ သူ တွေ စုံစမ်း နေ ကြ ပါတယ် ဣရန် နိုင်ငံ မိုးစု မြို့ တိုင်း တိုက်ပွဲ အတွက် ထိုးစစ် တွေ ဆင်နွှဲ နေတာ နဲ့ အမျှ တိုက်ပွဲ တွေ ပို့ ပြီးတော့ ပြင်း ထန် လာ နေ ပါတယ် ဒီ သတင်း တွေ အပါအဝင် ဒေတာ ရင်း နဲ့ နိုင်ငံ တကာ သတင်း တွေ ကို အခု မနက် ပြောပြ ပါမယ် ရှင်
ကောင်း ပါပြီ ရှင် ဒီ ကနေ့ မနက် နားဆင် ကြမယ် သတင်း လွှာ တွေ ထဲ မှာ တော့
The villagers reported serious human rights abuses during the security operations and also told delegates
The campaign အရင်နဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံပြောခွင့်ရ Stephanie Dujarric ပြောသွားတာဖြစ်ပါတယ်အပြည့်စုံကိုတော့သတင်းတွေပြီးမှနားဆင်ရပါမယ်ဒီဓာတ်အပြင်မြမငင်းချင်းရေးဖြစ်စဉ်နဲ့ကျွမ်းကျင်သူတွေရဲ့ဆွေးနွေးပွဲအကြောင်းနဲ့ American Philippine နဲ့တရုတ်ဆက်ဆံရေးအကြောင်းတွေအပြင် American ပြည်ထောင်စုသမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးနောက်ဆုံးအခြေအနေတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုမနန္ဒချန်နဲ့ဒေါခင်မြို့သက်တို့ကပြောပြပေးပါမယ်ရှင်
အမေရိကန်သမ္မတရွေးကောက်ပွဲအတွက်အကျိတ်နဲ့မဲဆွယ်စည်းရုံးမှုတွေနောက်ဆုံးသတင်းပတ်ထည်ရောက်လာချိန်မှာပဲမဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုရဖို့သမ္မတလောင်းတွေဖြစ်ကြတဲ့ Hillary Clinton နဲ့ Donald Trump တို့ဟာအဓိကရှင်ပြိုင်ရမယ့်ပြည်နယ်တွေမှာအပြန်အလှန်တွားရောက်စည်းရုံးခဲ့ကြပါတယ်။ဆန္ဒမဲပေးဖို့လားလာရှိသူတွေရဲ့သဘောထားကိုတနိုင်ငံလုံးအတိုင်းအတာနဲ့ကောက်ယူရမှာအနည်းငယ်အသာစီးရနေတဲ့ Clinton ကတော့ Pennsylvania ပြည်နယ်မှာတောက်ကြနေကထောက်ခံသူတွေကိုမိန့်ခွန်းပြောကြတဲ့အချိန်ပြိုင်ပွဲဖြစ်တဲ့ Trump ရဲ့တစ်ဖက်သားကိုစော်ကားတတ်တဲ့အကျင့်ဟာသမ္မတလောင်းအဖြစ်မဲဆွယ်ပွဲတွေမတိုင်ခင်ကတည်းကရှိနေခဲ့တာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ Republican Party သမ္မတဖြစ်ခဲ့ဘူးတဲ့ Ronald Reagan ကို1988ခုနှစ်တုန်းကစော်စော်ကားကားပြောခဲ့ဘူးတဲ့အကြောင်း Clinton ကပြောဆိုတဲ့အချိန်မှာတော့ Pittsburgh မြို့ကမဲဆွယ်ပွဲမှာထောက်ခံသူတွေအားပေးခဲ့ကြပါတယ်။Clinton ဟာတောက်ကြနေမှာပဲ Michigan နဲ့ Ohio ပြည်နယ်တွေကိုစီယုံခီးဆက်ထွက်ခဲ့ပြီးတော့ဒီခီးစဉ်တွေမှာတော့နာမည်ကျော် hip hop နုပညာရှင် Jay-Z နဲ့သူစနီးတို့အပြင်ဂီတအကျော်မော် Beyonce တို့လည်းပါဝင်ကြပါတယ်။ Trump ကတော့ရွေးကောက်ပွဲတွေမှာထောက်ခံမှုအပြောင်းလဲရှိတတ်တဲ့ပြည်နယ်တွေဖြစ်တဲ့ New Hampshire, Ohio နဲ့ Pennsylvania တို့ကိုတောက်ကြနေမှာစီယုံရေးခီးထွက်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲ New York Times နဲ့ CBS သတင်းဌာနကိုပူတွဲကောက်ယူခဲ့တဲ့လူလူသဘောထားစစ်တမ်းအသစ်တစ်ခုမှာတော့သဘောထားပေးသူတွေရဲ့80ရာခိုင်နှုန်းကသမ္မတလောင်းနှစ်ဦးပေါ်မှနှစ်မြို့တဲ့သဘောထားတွေပြသခဲ့ကြပါတယ်။
American သမ္မတရွေးကောက်ပွဲမှာတိုင်ခင် Al-Qaeda အကြမ်းဖက်အဖွဲ့ကတိုက်ခိုက်မှုတွေလှုပ်လာနိုင်တယ်ဆိုရဲချင်းချောက်မှုတွေရခဲ့တာမို့ဒါဟာဖြစ်နိုင်ခြင်းရှိမရှိ American ပြည်တော်စုနဲ့ပြည်내အရာရှိတွေကစစ်ဆင်နေကြပါတယ်။ချင်းချောက်မှုတွေဟာခိုင်လုံမှုရှိမရှိသိရဖို့အတွက် FBI ထောက်လိုင်းအဖွဲ့ပူးတွဲအကြမ်းဖက်နှိမ်နင်းတပ်ဖွဲ့နဲ့သူတို့ရဲ့ထောက်လိုင်းတပ်ဖွဲ့တွေပူးတွဲပြီးလှုပ်ဆောင်နေတယ်လို့ New York ကရဲတွေကတောက်ကြနေမှာပြောပါတယ်။ရရှိတဲ့သတင်းတွေဟာတိကျမှုမရှိပေမဲ့နယူးယောက်မြို့တော်နဲ့ပတ်သက်တဲ့ထောက်လိုင်းရင်သတင်းမှန်သမျှကိုဂရုတစိုက်စစ်ဆင်းနေကြောင်းနယူးယောက်မြို့တော်ဝန်ဘယ်ဒီဘယ်စီယိုကပြောပါတယ်။သတင်းတွေရနေရတာရက်တော်ကြာနေပြီဖြစ်ပြီးဒီသတင်းနဲ့ပတ်သက်ပြီးခိုင်လုံမှုရှိမရှိစစ်ဆင်းနေစေဖြစ်တယ်လို့အခုထိတော့ဘာမှတည်တည်ချာချာမသိရသေးဘူးလို့လည်းပြောပါတယ်။မဲပေးမဲ့အရင်မတိုင်ခင်၄ရက်လိုမှထွက်ပေါ်လာတဲ့ဒီချင်းချောက်မှုကြောင့်နယူးယောက်၊ဗာဂျီးနီးယားနဲ့တက်ဆက်စ်ပြည်နယ်တွေကိုပြစ်မှတ်ထားပြီးတိုက်ခိုက်နိုင်ခြေရှိတယ်လို့ထောက်လွှင့်အရာရှိတွေကသတိပေးချက်ထုတ်ပြန်ထားပါတယ်။အမိမေကာကွယ်ရေးဌာနအရာရှိကတော့ဒီဖြစ်လာနိုင်ခြေရှိတဲ့ချင်းချောက်မှုနဲ့ပတ်သက်ပြီးသိရှိထားတယ်လို့ပြောပေမဲ့အတိအကျပြောဆိုဖို့တော့ငြင်းဆိုပါတယ်။
American ဦးဆောင်တဲ့လေကြောင်းအကူနဲ့ IS စစ်သွေးကြွတွေရဲ့အမကန်နယ်မြေတဲကိုဆက်လက်ထိုးစစ်ဆင်နေတာနဲ့အမျှမိုးစုမျိုးအရှေ့ပိုင်းမှာစစ်သွေးကြွတွေနဲ့ Iraq အထူးတပ်ဖွဲ့တွေကြားတောက်ကြနေကတိုက်ပွဲတွေပြင်းထန်ခဲ့ပါတယ် IS စစ်သွေးကြွခေါင်းဆောင်တွေမြို့အရှေ့ပိုင်းကနေထွက်ပြေးသွားကြပြီးဆိုပြီးမကြသေးခင်သတင်းပတ်တွေကသတင်းတွေကြည်ကြဲပြတ်ပြတ်ထွက်ပေါ်လာပြီးမဲ့မြို့စုံရဲကွက်တစ်ခုကိုအရှေ့ပိုင်းကနေချင်းကပ်လာတဲ့ Iraq အထူးတပ်ဖွဲ့တွေဟာအပြင်းထန်ခုခံမှုတွေနဲ့ကြုံခဲ့ရပါတယ်။နာယီနဲ့ချီပြီးတော့အပြန်အလှန်ပစ်ခတ်မှုတွေရှိခဲ့တယ်လို့လည်းမျက်မြင်သက်သေတွေကပြောပါတယ်။မိုးစုဒေသအရှေ့ပိုင်းကခရိုင်6ခုကိုတောက်ကြနေကပြန်သိမ်းယူခဲ့ကြောင်းအကြမ်းဖက်မှုတံပြန်နှိမ်နင်းရေးတပ်ဖွဲ့တွေကကြေညာချက်ထုတ်ပြန်ပြောဆိုပေမဲ့မျက်မြင် တွေ့ရှိသူတူဦးကတော့ဒီလိုကြင်ညာပြီးတဲ့နောက်သူရှိနေတဲ့ခရိုင်မှာတိုက်ပွဲတွေဆက်ပြီးဖြစ်ခဲ့တယ်လို့ Writers သတင်းဌာနကိုပြောခဲ့ပါတယ်။လေကြောင်းတိုက်ခိုက်မှုတွေကနေအကာအကွယ်ရဖို့ IS စစ်သွေးကြွတွေဟာအရက်သားတွေကိုမိုးစုမြို့တွေနဲ့မြို့စုံဘက်တွေစီအတင်းအဓမ္မပို့ဆောင်နေတယ်လို့လည်းတောက်ကြနေကဂျနီဗာမှာရှိတဲ့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးယုံကပြောဆိုခဲ့ပါတယ
်။ဂျော်ဒန်လေကစကန်အခြေစိုက်စကန်မှာတောက်ကြနေကဂျော်ဒန်လုံချုံရေးတပ်တွေနဲ့ American စစ်တပ်နှံပြင်အရာရှိတွေကြားအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာ American စစ်တပ်နှံဆရာ၃ဦးသေဆုံးသွားခဲ့တယ်လို့ American အရာရှိတွေကပြောပါတယ်။ American တပ်ကအရာရှိတူကနေရာမှာတင်ပွဲချင်းပြီးသေဆုံးခဲ့တယ်လို့နောက်တူ၂ဦးကတော့ MM ကဆေးုံတင်းကိုရောက်ပါသေဆုံးသွားတာဖြစ်ပါတယ်။ကားနဲ့ရောက်လာတဲ့တပ်နှံဆရာတွေဟာဂျော်ဒန်နိုင်ငံတောင်ပိုင်းကအယ်ဂျာလေးတပ်အခြေစိုက်စခန်းစစ်ဆေးကြိမ်မှာရပ်ဖို့ပြုတယ်ပြောတာကိုမရက်ခဲ့ဘူးလို့ဂျော်ဒန်စစ်တပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဂျော်ဒန်အရာရှိတဦးလည်းတနက်နဲ့အပြန်အလှန်ပြစ်ခတ်မှုမှာဒဏ်ရာရရှိခဲ့ပါတယ်လို့ပြောပါတယ်။ American တန်ယုံကတော့ဒီလုံခြုံရေးဆိုင်ရာမတော်တဆမှုမှာ American တပ်သားတွေပါဝင်နေတာကိုသိရှိကြောင်းနဲ့သူတို့ဟာဂျော်ဒန်အာဏာပိုင်တွေနဲ့ဆက်သွယ်လုပ်နေတယ်လို့ပြောပေမဲ့အသေးစိတ်ကိုတော့ထုတ်မပြောပါဘူး။ဂျော်ဒန်နိုင်ငံဟာအင်းနီဂျန်စီးရန်နဲ့အီရတ်က IS စစ်သွေးကြော်တွေတိုက်ခိုက်ရေးမှာအမေရိကန်ဥဆောင်တဲ့မဟာမိတ်အဖွဲ့ဝင်ဖြစ်ပြီးသူ့ရဲ့အဓိကမဟာမိတ်နိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုစီကငွေကြေးထောက်ပံ့မှုရယူနေတာဖြစ်ပါတယ
်။ VOA American သံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA ကနေသတင်းတွေကိုဆက်ပြီးတော့ကြေညာနေပါတယ်ရှင်။ National Geographic Magazine ရဲ့မျက်နှာဖုံးမှာဖော်ပြခံခဲ့ရတဲ့နာမည်ကျော်မျက်လုံးစိမ့်တဲ့အာဖဂန်အမျိုးသမီးကိုနေရက်ပြန်ပို့ဖို့ပါကစ္စတန်တရားရုံးကအာဏာပိုင်တွေကိုညွှန်ကြားလိုက်ပါတယ်။ပါကစ္စတန်မတ်ပုံတင်ကိုမှတ်မှတ်မကန်ရယူခဲ့မှုအတွက်ရှာဘတ်ဂူလာကို2015ရဲ့တရားရုံးကချမှတ်ခဲ့တာဖြစ်ပါတယ်။အသက်46နှစ်အရွယ်အာဖဂန်အမျိုးသမီးကိုသူ့မိသားစုနဲ့ပါကစ္စတန်မှာတရားမဝင်နေထိုင်မှုနဲ့အထောက်အထားအတုတွေကင်ဆောင်မှုဆွဲချက်တွေနဲ့ပက်ရှဝါမြို့သူ့နေအိမ်မှာလွန်ခဲ့တဲ့သတင်းနှစ်ပတ်ကအာဏာပိုင်တွေဖမ်းဆီးခဲ့တာဖြစ်ပါတယ်။ပက်ရှဝါမှာရှိတဲ့အကျဉ်းပြတ်ချစားမှုတိုက်ဖျက်ရေးနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာအထူးတရားရုံးကိုတောက်ကြနေကလာရောက်ပြီးအပြစ်ရှိကြောင်းဝန်ခံခဲ့တယ်လို့အကျိုးဆောင်ရှေ့နေမာလစ်မူဘာရှီယာနာဇာက VOA ကိုပြောပါတယ်။ဂူလာဟာအသေးအောင်တဝါစီပိုးရှိနေပြီးပက်ရှဝါမြို့အနောက်မြောက်ဘက်ကစစ်ရုံမှာကုသမှုခံယူနေရတယ်လို့လည်းသူရှင်းနေကပြောပါတယ်။အသေးအောင်တဝါစီပိုးရှိနေတဲ့ဂူလာရဲ့ကျန်းမာရေးအခြေအနေပြင်မောင်နှမငယ်တွေသမီး3ယောက်နဲ့သား1ယောက်လည်းရှိနေတာကြောင့်တရားရုံးကတိတ်ကိုတတ်တတ်ညံ့ညာစဉ်းစားခဲ့ပြီးသူ့ကို1015ရက်နဲ့အမေရိကန်ဒေါ်လာ1100နဲ့ညီမျှတဲ့ငွေရန်ကိုသာချမှတ်ခဲ့တာဖြစ်တယ်လို့လည်းသူရှင်းနေကပြောဆိုခဲ့ပါတယ်။
အခုနှစ်စောပိုင်းကအကြမ်းဖက်တိုက်ခိုက်မှုတစ်ခုကိုထုတ်လွှင့်ခဲ့တဲ့အိန္ဒိယနိုင်ငံထိပ်တန်းရုပ်သံသတင်းလိုင်းတစ်ခုကိုပြစ်ဒဏ်အနေနဲ့တရားကြားထုတ်လွှင့်ခွင့်ပိတ်ဖို့အမိန့်ထုတ်လိုက်တဲ့ပုံမှာအိန္ဒိယနိုင်ငံကထင်ရှားတဲ့သတင်းတောက်တွေနဲ့အက်ဒီတာတွေကအိန္ဒိယအစိုးရကိုဝေဖန်ပြောကြလိုက်ပါတယ်။ဒီလိုတားမြစ်ပိတ်ပင်လိုက်တာဟာအကြမ်းဖက်တိုက်ခိုက်မှုသတင်းပေးပို့တာနဲ့ပတ်သက်ပြီးမီဒီယာထုတ်လွှင့်မှုတွေပုံမှာပထမဆုံးပိတ်ပင်လိုက်တာဖြစ်ပါတယ်။ဒါဟာပြင်းထန်တဲ့ဆန်ဆန်ဖြတ်တောက်မှုဖြစ်တယ်လို့ Guide of India သတင်းဌာနကအက်ဒီတာတွေကနေပြောကြလိုက်တာပါ။ဒါအပြင်ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံမှာအခြေခံအခွင့်အရေးတွေကိုပယ်ဖြစ်တဲ့1985ခုနှစ်အရေးပေါ်အုပ်ချုပ်မှုအခြေအနေနဲ့ဆင်တူနေပါတယ်လို့ဆိုပါတယ်။ NDTV ရဲ့ Hindi ရုပ်သံလိုင်းကထုတ်လွှင့်ခဲ့တယ်လို့ဆိုတဲ့သတင်းဟာ viewer ရဲ့အလွန်ကိုသိမ့်ဝင်နေတဲ့ပြီးဒီသတင်းကိုအကြမ်းဖက်သမားတွေယူသွားနိုင်တာကြောင့်အိန္ဒိယနိုင်ငံမြောက်ပိုင်းကပသန်ခော့လေးတဲ့အခြေစိုက်စခန်းကိုတိုက်ခိုက်တဲ့စစ်သွေးကြော်တွေကိုနှိမ်နှင်းတဲ့စစ်ဆေးအတွင်မှာအမျိုးသားလုံခြုံရေးကိုထိခိုက်နိုင်ခြင်းရှိတယ်လို့အိန္ဒိယနိုင်ငံသတင်းနဲ့ပြန်ကြားဝင်ကြီးဌာနကပြောပါတယ်။ဒီတိုက်ခိုက်မှုတွင်အိန္ဒိယစစ်သား9ဦးသေဆုံးပါတယ်။ဒီလေတဲ့အခြေစိုက်စခန်းဟာတိုက်လေယာဉ်တွေနဲ့တန်ကြပ်ကားကားတွေနဲ့နေရာတွေကိုဒီရုပ်သံတိုင်းမှာဖော်ပြခဲ့တယ်လို့ဆိုပါတယ်။ NDTV ကတော့ဒီဆွဆွဲချက်ကိုညှင်းဆို့လိုက်ပြီးဒီသတင်းကိုတခြားရုပ်သံတွေနဲ့သတင်းစာအလုံးမှာလည်းဖော်ပြပါတယ်လို့ဆိုပါတယ်။
ကတ်လိုလာသူနိုင်ငံရေးသမားတွေကိုဖမ်းဆီးပြီးအင်တာနက်အသုံးပြုမှုတွေကိုတူရကီကကန့်တတ်လိုက်တဲ့အပေါ်ကုလသမဂ္ဂပြင်သစ်ဂျာမနီဗြိတိန်ပါဝင်နိုင်ငံတကာကစိုးရိမ်မကင်းတဲ့သဘောထားတွေကိုပြောဆိုခဲ့ပြီးတဲ့နောက်အခုအခါအမေရိကန်ပြည်ထောင်စုလည်းပါဝင်လာပါတယ်။ညာလုံးပေါင်းစီးနှင်းရှာဖွေမှုတွေအတွင်းတူရကီနိုင်ငံမှာတတိယအကြီးဆုံးဖြစ်တဲ့ပြည်သူ့ဒီမိုကရေစီပါတီ HDP ရဲ့လွှတ်တော်ကိုယ်စားလှယ်တရားစင်လောက်ကိုရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းထားတယ်ခဲ့တာပါ။ဖန်စီခံရသူတွေထဲမှာတော့ Kurdish လိုလားတဲ့ HDP ပါတီရဲ့ပူတွဲခေါင်းဆောင်တွေဖြစ်ကြတဲ့ Silahattin Demirtaş နဲ့ Fijan Yurtseed တို့လည်းပါဝင်ပါတယ်။ဒီကိစ္စအတွက် American ဒုနိုင်ငံခြားရေးဝန်ကြီး Anthony Blinken က တူရကီဒုနိုင်ငံသား၏ဝန်ကြီးကိုစိုးရိမ်တဲ့အကြောင်းပြောဆိုခဲ့တယ်လို့တရားဥပဒေစိုးမိုးမှုကိုတူရကီလူလူကယုံကြည်အားကိုးမှုရှိအောင်ဆောင်ရွက်ဖို့တိုက်တွန်းကြောင်းကိုလည်းအမေရိကန်နိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ခါဘီကပြောဆိုခဲ့ပါတယ်
အမေရိကန်အာကာသစူးစမ်းရေးအဖွဲ့ NASA ကလွှတ်တင်ထားတဲ့ Curiosity အင်္ဂါဂြိုလ်ပေါ်သွားချိန်ကဂြိုလ်မြတ်နယ်ပြင်ပေါ်မှာထူးဆန်းတဲ့အရာတစ်ခုတွေ့ခဲ့တာမို့ဒီအရာကိုလေဆာရောင်ကြီးသုံးပြီးဖျက်ဆီးဖို့လုပ်ပါတယ်။လုံးနေပြီးခေါင်းသီးရွယ်ရှိတဲ့ဒီဝတ္ထုကိုအောက်တိုဘာလ29ရက်နေ့မှာပထမဆုံး NASA ကတွေ့ရှိခဲ့တာဖြစ်ပြီးဒဏ်ဟာကဘာမြေပေါ်မှာတွေ့နေကြဥက္ကာပြန်အမျိုးအစားနဲ့တူတဲ့တန်နဲ့နီကယ်တွေနဲ့လုပ်ထားတာလို့ပြောပါတယ်။ဒီလိုဥက္ကာပြန်အပိုင်းစာတွေကိုအင်္ဂါဂြိုလ်ပေါ်မှာလည်းတွေ့ရလို့ရှိပေမဲ့ဒီတစ်ချိန်ဟာအင်္ဂါဂြိုလ်ပေါ်မှာရှိနေတဲ့Curiosity ရင်မှာတက်ထားတဲ့ Camcam စက်နဲ့ခွဲခြားဆစ်ဆင်းနိုင်ကြတာဖြစ်ပါတယ်။ပြင်သစ်နိုင်ငံတက်ကတိုနဲ့ပြင်သစ်မျိုးသားသိပ္ပံဌာနရဲ့တုတေသနဌာနကစီးဆက်တာဝန်ခံတဦးကတော့ဒီအယောင်မဲမဲနဲ့ချုံးမွနေတဲ့အလုံးကိုသူတို့သိပ္ပံပညာရှင်တွေကိုဆွဲဆောင်နေတယ်လို့ပြောပါတယ
်။နောက်ဆုံးရသတင်းတွေကိုမှနန္ဒာချမ်းနဲ့ဒေါခင်မြင့်တဲ့တို့တင်ညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်တင်ပြပေးပါမယ်။အရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားနေတဲ့ဘူဒီတောင်မော်ရော့ဒေသမှာမွတ်စလင်အမျိုးသမီးတွေကိုမတော်မတရားပြုကျင့်ကြောင်းတိုင်ကြားမှုတွေမရှိဘူးလို့ကုလသမဂ္ဂဦးဆောင်တဲ့လေလာရေးအဖွဲ့ကပြောကြားခဲ့ပေမဲ့မွတ်စလင်တွေအပေါ်မြန်မာစစ်တပ်ကအကြမ်းဖက်ကိုင်တွဲနှိမ်နင်းနေတယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးတီးကြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။ဂျပန်နိုင်ငံကိုရောက်ရှိနေတဲ့ဒေါ်အောင်ဆန်းစုကြည်ကတော့ဒီကိစ္စကိုပွင့်လင်းမြင့်သားစွာဆောင်ရွက်နေတယ်လို့ပြောပါတယ်။အပြည့်စုံကိုတော့ဒေါ်ခင်မြင့်သက်ကပြောပြပေးမှာပါရှင်။
ရခိုင်ပြည်နယ်မောင်တော်ဒေသမှာပြီးခဲ့တဲ့လတည်းရဲတပ်ဖွဲ့ဝင်တွေတေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုခံရတဲ့နောက်ပိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကနေမြေရှင်းလင်းရေးလုပ်ရမှာဒေသခံမွတ်စလင်တွေပေါ်မှာအကြမ်းဖက်မှုတွေရှိနေတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးလုံလောက်တဲ့အထောက်အထားမရှိကြောင်းဂျပန်နိုင်ငံကိုရောက်နေတဲ့ဒေါန်ဆန်းစုကြည်ကပြောကြားခဲ့တယ်လို့ဒီကိစ္စအတွက်တရားဥပဒေနဲ့အညီစုံစမ်းစစ်ဆေးမှုတွေလုပ်နေပြီးမြန်မာအစိုးရအနေနဲ့ဘာမှဖုံးကွယ်ဖို့ကြိုးစားတာမရှိဘူးလို့ပြောကြားခဲ့ပါတယ
် And we have not tried to hide any of this all the facts are available on our information services
ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့ဘာမှဖုံးကွယ်ဖို့မကြိုးစားပါဘူးကျမတို့ပြန်ကြားရေးဌာနမှာအချက်အလက်တွေအားလုံးရှိပါတယ်ဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့ဇင်းမြစ်ကိုချေချေမြင့်မြင့်သိရအောင်ကျမတို့ကြိုးစားနေပါတယ်ဒါပေမဲ့ဘယ်သူတွေအပြစ်ရှိတယ်လို့တက်တယ်မပြနိုင်ခင်မှာတော့အားလုံးဟာအပြစ်မဲ့တဲ့သူတွေလို့သဘောထားပြီးတရားဥပဒေအတိုင်းလိုက်နာဆောင်ရွက်သွားမှာဖြစ်ပါတယ်
အကြမ်းဖက်တိုက်ခိုက်မှုခံခဲ့ရတဲ့ဒေသကိုနိုဝင်ဘာလ2ရက်နဲ့3ရက်နေ့တွေမှာအဖွဲ့ဝင်10ဦးပါတဲ့မြန်မာနိုင်ငံခြေဆိုင်ကုလသမဂ္ဂနဲ့နိုင်ငံတကာအစိုးရတွေကကိုယ်စားလှယ်တွေပါတဲ့အဖွဲ့တွားရောက်ခဲ့ကြတာပါဒီထဲမှာကုလသမဂ္ဂဌာနကိုယ်စားလှယ်ရီနာတာလော့ဒီဆယ်လင်ကတွားရောက်ခဲ့တာဖြစ်ပြီးတွေ့ရှိချက်ကိုကုလသမဂ္ဂအတွင်းမှူးချုပ်ယုံပြောခွင့်ရစတဖန်ဒူဂျာရစ်ကကုလသမဂ္ဂယုံချုပ်ရဲ့တောက်ကြံနေတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
The delegation met with state and township officials, community leaders and local villagers.Community representatives raised their concern over
ကိုယ်စားလှယ်ဖွဲ့အားပြည်နယ်နဲ့မြို့နယ်တာဝန်ရှိသူတွေဒေသအတွင်းကြွေးရနယ်လူမှုအတိုင်းဝိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံခွင့်ရခဲ့ပါတယ်ဒေသအတွင်းမှာဆန္ဒရေးခါမလုံလောက်တာနေရေးတိုင်ရေးနဲ့ဂျမကြီးဆန်ရအတွက်စိုးရိမ်ပူပန်တဲ့အကြောင်းဒေသဆိုင်ရာကိုယ်စားလှယ်တွေကပြောကြားကြပါတယ်ရွာသားတွေကလည်းနေမီရှင်းလင်းရေးလုပ်ရမှာအကြီးအကျယ်လူခွင့်ချိုးဖောက်မှုတွေရှိတဲ့အကြောင်းနဲ့လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေအနေနဲ့အချက်သားတွေကိုပြစ်မှတ်ထားတာမျိုးမလုပ်စေချင်တဲ့အကြောင်းတွားရောက်ကြည့်ရှုခဲ့တဲ့ကိုယ်စားလှယ်တွေကိုပြောကြားခဲ့ပါတယ်တချို့ရွာတွေမှာနေရင်တော်များများမီးလောင်ထားတာကိုကိုယ်စားလှယ်တွေတွေ့ရှိခဲ့ပါတယ်
။ဒါအပြင်မောင်တော်ဒေတာကရဲစခန်းတွေကိုဝင်ရောက်တိုက်ခိုက်မှုတွေအတွက်ကုလသမဂ္ဂဌာနကိုယ်စားလှယ်မစ်ရီနာတာကပြင်းပြင်းထန်ထန်ရှုံချကြောင်းလည်းပြောပါတယ်။အခုလိုရဲစခန်းတွေတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးတာဝန်ရှိသူတွေကိုရှာဖွေဖော်ထုတ်ဖို့တိုက်တွန်းလိုက်တယ်လို့လုံခြုံရေးတာဝန်ယူထားသူတွေအနေနဲ့တရားဥပဒေနဲ့အညီလှုပ်ဆောင်ဖို့လည်းတောင်းဆိုခဲ့တာပါ။မြန်မာနိုင်ငံချင်းဆိုင်ကုလသမဂ္ဂနဲ့နိုင်ငံတကာအစိုးရတွေရဲ့တန်တမာတွေဟာအကြမ်းဖက်ခံရတဲ့ဒေသတွေကိုတွားခဲ့ပြီးတဲ့နောက်စစ်တွေလေးစိတ်မှရောရန်ကုန်မှာပါသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ကြပါတယ်။တောက်ကြံတဲ့သတင်းစာရှင်းလင်းပွဲအပြီးမှာဌာနကိုယ်စားလှယ်မစ်ရီနာတာကလုံခြုံရေးတာဝန်ခံတွေဘက်ကလူခွင့်ရေးချိုးဖောက်မှုရှိတဲ့ဆိုရဆွဆွဲမှုတွေအတွက်တီးကြလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့ပြောကြားလိုက်ပါတယ်
။ We urge the government to consider given the large number of allegations of human rights violations we urge the government
လူခွင့်ရေးချိုးဖောက်မှုတွေအများပြားရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးလွတ်လပ်ပြီးယုံကြည်ရတဲ့စုံစမ်းရေးကော်မတီတရဖွဲ့ပြီးစုံစမ်းစစ်ဆေးဖို့မြန်မာအစိုးရကိုတိုက်တွန်းပါတယ်။ဒီကော်မရှင်ကနေဆွဆွဲမှုတွေကိုလေ့လာပြီးအမှန်တရားကိုဖော်ထုတ်နိုင်မှာပါ
။လုံခြုံရေးတပ်သားတွေရဲ့အာဓမ္မပြုကျင်တာခံရတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်ပြီးမေးမြန်းချက်အမှာတော့ ကိုယ်စလင်ဖွဲ့အခီးစဉ်အတွင်းအခုလိုအထမပြုကျင်ခံရတယ်ဆိုပြီးတိုင်ကြားတာမျိုးမကြုံခဲ့ရကြောင်းဌာနကိုယ်စလင်ကပြောကြားခဲ့တာပါဒီခီးစဉ်အတွင်းတွားရောက်ခဲ့တဲ့ဂျေးရွာတွေဟာတမ္မကြီးတွေတောင်းဆိုတင်ပြခဲ့တဲ့ဂျေးရွာတွေဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တမ္မကြီးကပြောပါတယ်မြန်မာနိုင်ငံဆိုင်ရာဥရောပတမ္မကြီးရိုလန်ကိုပီယာကတော့သူတို့တွားရောက်ကြည့်ရှုခဲ့တဲ့ဒေတာတွေမှာလူနေမှုအခြေအနေတွေဟာတက်ကိုဆိုးဝါးနေတာတွေ့ရတာမို့လူသားချင်းစာနာမှုအကူအညီတွေချက်ချင်းပေးဖို့လိုနေတယ်လို့ပြောပါတယ
် What is very clear is that there is a lot of suffering on the ground. People have been fleeing their homes. Some homes were burned.
အဲ့ဒီဒေတာရဲ့အခြေအနေတွေတိတ်ကိုဆိုးဝါးနေတယ်ဆိုတာတကယ်ကိုသိတာပါတယ်လူတွေကိုယ့်အိမ်မှာကိုမနေနိုင်ပဲရှောင်ပြေးနေရတယ်တချို့အိမ်တွေဆိုမီးလောင်ထားတာပါဒီကဒေတာကန်အားလုံးလူမှုအတိုင်းဝိုင်းအားလုံးအတွက်လူအခွင့်အရေးကိုအကာအကွယ်ပေးဖို့ပွင့်လင်းမြင်သာမှုရှိကြဖို့ EU ကတောင်းဆိုပါတယ်ဒီဒေတာတွေနေထိုင်သူအားလုံးအတွက်လူသားချင်းစာနာမှုအကူအညီတွေချက်ချင်းပေးခွင့်ရဖို့ကိုလည်းတောင်းဆိုပါတယ
်ဒါပြင်ဒီဒေတာရဲ့အခြေအနေကိုပေါ့ပေါ့ဆက်ဆက်တွက်လို့မရကြောင်းနဲ့ဒီဒေတာရဲ့ပြဿနာအတွက်ရေရှည်ဖြေရှားဖို့လည်းတိုက်တွန်းခဲ့ပါတယ
်ဒေါက်ကင်မျိုးသက်စူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့မြမငင်းချင်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးကျွမ်းကျင်သူတွေရဲ့ဆွေးနွေးပွဲအကြောင်းကိုတင်ပြပေးပါမယ်မြမငင်းချင်းရေးဖြစ်စဉ်မှာဘာတွေပြုပြင်တင်တယ်လဲဆိုတာတွေနဲ့ပတ်သက်တဲ့ကျွမ်းကျင်သူတွေရဲ့ဆွေးနွေးပွဲကိုမနေ့တောက်တာနေ့ကဝါရှင်တန် DC မှာရှိတဲ့ American ငင်းချင်းရေး Institute ရုံးမှာကျင်းပခဲ့ပါတယ်ငင်းငင်းရေးမှာအဓိကကျတဲ့သဘောထားကိုထောက်ပြဆွေးနွေးခဲ့သလိုနိုင်ငံတိဆောက်ရေးမှာ NLD အစိုးရနဲ့တက်မတော်ကြားပူးပေါင်းဆောင်ရွက်နေတဲ့အခြေအနေကိုနိုင်ငံတကာအနေနဲ့နားလည်ပေးဖို့ American ဆိုင်ရာမြန်မာတန်အမတ်ကြီးကလည်းတုံ့ပြန်ပြောဆိုသွားပါတယ်။ကိုယ်တိုင်သတင်းသွားရောက်ယူခဲ့တဲ့မိုက်အင်ဂျင်နိုင်ကအသေးစိတ်ကိုဆက်ပြီးတင်ပြမှာပါရှင်
။ငင်းငင်းရေးပေါ်ဆောင်ရမှာမြန်မာနိုင်ငံတွေ့ကြုံနေရတဲ့အခက်အခဲများဆိုတဲ့ခေါင်းစဉ်နဲ့မြန်မာအရေးကျွမ်းကျင်သူတွေကဆွေးနွေးခဲ့ကြတာပါ။2010ပြည်နှစ်ကနေလက်ရှိအချိန်ထိကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးအဖြစ်တာဝန်ထမ်းဆောင်နေတဲ့ VJ နမ်ဘီယာကမြန်မာငင်းချင်ရေးဖော်ဆောင်မှုမှာသူကိုယ်တိုင်ပါဝင်နေတဲ့အတွေ့အကြုံကိုအခြေခံပြီးဦးဆောင်ဆွေးနွေးသွားပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအနေနဲ့အရင်သမရဦးသိန်းစိန်တို့ကလိုတစ်ဖက်သက်အပြစ်ခတ်ရစဲရေးကြီးညာဖို့အလားအလာရှိမရှိဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းက Mr. နမ်ဘီယာကိုမေးခဲ့ပါတယ်။ဒီမေကွန်ပေါ်မှာမစ္စတာနမ်ဘီယာရဲ့တုံ့ပြန်ချက်ကတော
့ I'm a little hesitant to comment on it mainly because the previous government was essentially army.
ဒါဟုတ်ဝိပန်းရမှာကျွန်တော်နည်းနည်းတွတ်ဆုံမိပါတယ်တကယ်တော့ရင်ဆိုးရစစ်တဲ့ဆိုးရပါသမ္မတဟာလေစစ်တဲ့မှာအစဉ်လာရှိခဲ့ပါတယ်ကာကွယ်ဦးစီးချုပ်ဒီပင်လင်းသူ့တဲ့ဂျူနီယာကြပါတယ်အခုခါမှာတော့ရသားဆိုးရနဲ့စစ်တဲ့ဖြစ်နေတဲ့အတွက်အခြေအနေကလုံးဝကွာခြားပါတယ်ရသားဆိုးရကစစ်တပ်ရဲ့အာဏာကိုယောနေစီလိုတဲ့ကိစ္စမှာပြဿနာရှိနေတာတွေ့ရပါလိမ့်မယ်။ဦးထင်ကျော်နဲ့ဒေါ်စုတို့ကတစ်ဖက်စစ်တပ်ကတစ်ဖက်ဟိုတုန်းကလိုဆက်ဆံရေးမျိုးအခုမဖြစ်ထွန်းသေးပါဘူး။တဖြည်းဖြည်းတော့စတင်လာနေပြီလို့ထင်ပါတယ်။လက်ရှိကချင်ချင်းတင်းနဲ့ပတ်သက်ပြီးတစ်ဖက်သက်အပြစ်ခတ်ရစဲရေးကြီးညာဖို့ဆိုတာကတော့လုံးဝလက်တွေ့မကျဘူးလို့ထင်ပါတယ်။စစ်တပ်ကလက်ခံမှာမဟုတ်ပါဘူး။လက်ရှိဆိုးရရဲ့ငြိမ်းချမ်းရေးပေါ်ဆောင်နိုင်စွမ်းအပေါ်စစ်တပ်ကစိတ်ချယုံကြည်မှုမရှိသေးဘူးလို့ကျွန်တော်ထင်ပါတယ်။တကယ်တော့အပြစ်ခတ်ရစဲရေးကိုကာဝေးဦးသီးချုပ်ကကြေညာရမှာပါသဗ္ဗရမိတ်တော်မလိုပါဘူးဒီလိုကြေညာခဲ့ရင်သူ့ရဲ့ဂုံသိက္ခာတက်လာပြီးတော့ရသားဆိုးရနဲ့ဆက်ဆံရေးလဲပုံမှန်ကောင်းမွန်လာမှာဖြစ်ပါတယ်ဒါဟုကာချုပ်သဘောပေါက်အောင်ကုလသမဂ္ဂနဲ့တကွာကျွန်တော်တို့အားလုံးကြိုးပမ်းရမှာဖြစ်ပါတယ
်ဒါအပြင်မြမငင်းငင်းဖြစ်စင်မှာ NLD အစိုးရကအချိန်တတ်မှတ်ပြီးတက်ဆိုင်သူအားလုံးကိုတွန်းအားပေးတဲ့နည်းလမ်းမှာအလျှော့အတင်းရှိဖို့တော့လိုအပ်ကြောင်းမစ္စတာနမ်ဘီယာကပြောသွားပါတယ်နောက်ထပ်အဓိကဆွေးနွေးသူတဦးဖြစ်တဲ့ USIP မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Vanessa Johnson ကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ချပြခဲ့တဲ့ငင်းငယ်ရေးလမ်းပြမြေပုံခုနှစ်ချက်ဟာအပြုသဘောဆောင်ပေမဲ့လက်နက်ကင်တပ်ဖွဲ့တွေနဲ့သဘောတူညီမှုမရသေးဘဲတစ်ဖက်သက်ကြီးညာတဲ့အနေအထားမှာရှိနေပြီးအဓိကဆွေးနွေးဖို့လိုအပ်နေတဲ့လုံခြုံရေးဆိုင်ရာကိစ္စရပ်ပါဝင်မှုမရှိဘူးဆိုတဲ့အချက်ကိုအခုလိုထောက်ပြသွားပါတယ
်. In this one is that there is no mention of security sector reform.more demobilization in this
အဓိကလုံခြုံရေးနဲ့ပတ်သက်လို့ပြုပြင်ပြောင်းလဲမှုကိုဖော်ပြထားခြင်းမရှိပါဘူးဒီလိုထပ်သွင်းဖော်ပြခြင်းမရှိတာဟာတိတ်ကိုစိတ်ဝင်စားစရာကောင်းတယ်လို့ကျွန်မထင်ပါတယ်ဘာကြောင့်မထက်တာလဲဆိုတာကိုကျွန်မတို့မသိပါဘူးအတော်များများကဒါကိုသိချင်နေကြပါတယ်ဒီမေးခွန်းကအခြေခံကြတဲ့မေးခွန်းဖြစ်ပြီးဆွေးနွေးဖို့လိုအပ်ပါတယ
်မြန်မာနိုင်ငံမှာနှစ်ပေါင်း60ကျော်ကြာမြင့်နေတဲ့ပြည်တွင်းစစ်ရစဲပြီးငင်းငယ်ရရဖို့ဝိုင်းဝန်းကြိုးပမ်းဆောင်ရွက်မှုတွေကိုမြန်မာပြည်သူတွေသာမကနိုင်ငံတကာကပါစောင့်ကြည့်နေတဲ့အတွက် NLD အစိုးရကဘလို့ဆောင်ရွက်နေတယ်လဲဆိုတာနိုင်ငံတကာသိအောင်ပြောပြဖို့အရေးကြီးဆုံးဆွေးနွေးပွဲကိုတက်ရောက်လာတဲ့ American ဆိုင်ရာမြန်မာတန်မတ်ကြီးဦးအောင်လင်းကပြောပါတယ် ဒါအပြင်အရက်သားဆိုးရအနေနဲ့တက်မတော်နဲ့ပူပေါင်းဆောင်ရွက်နေရတဲ့အခြေအနေကိုနိုင်ငံတကာကနားလည်ဖို့လိုအပ်ကြောင်းတန်မတ်ကြီးကအခုလိုပြောပါတယ
်။တက်မတော်ပါဆိုလို့ရှိရင်လွတ်လပ်ရေးရတဲ့ချိန်ကစပြီးတော့ကျွန်တော်တို့နိုင်ငံမှာအင်မတန်မို့အရေးကြီးတဲ့ကျွန်တော်တို့ရဲ့အင်အားအဖွဲ့စီတစ်ခုဖြစ်ပါတယ်။ကျွန်တော်တို့အခုလက်ရှိတာဝန်ယူတဲ့အစိုးရဆိုလို့ရှိရင်လည်းတက်မတော်နဲ့နိုင်ငံတော်တိဆောက်ရေးမှာပူးပေါင်းဆောင်ရွက်နေတဲ့ရှိပါတယ်။ဒီလိုမျိုးပူးပေါင်းဆောင်ရွက်နေတဲ့ဟာကိုနိုင်ငံတကာကလည်းနားလည်ပေးဖို့နိုင်ငံတော်တက်မတော်ရဲ့အပိုင်းဒီငင်းကြိုင်းဖြစ်စဉ်မှာပါဝင်နေတဲ့အခန့်ကဏ္ဍကိုလည်းအားပေးဖို့ကျွန်တော်တို့အနေနဲ့တိုက်တွန်းပြောကြားခဲ့ခြင်းဖြစ်ပါတယ်။
USIP မှာကျင်းပတဲ့မြန်မာအရေးဆွေးနွေးပွဲကိုမြန်မာနိုင်ငံဆိုင်ရာ American တန်မတ်ကြီးဟောင်းလည်းဖြင့်လက်ရှိ USIP ရဲ့အကြီးအကဲတဦးလည်းဖြစ်တဲ့ Derek Mitchell ကအခမ်းအနားမှုဖြင့်ဆောင်ရွက်ခဲ့ပါတယ်။ဒါ့အပြင် HRW နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့တာဝန်ခံတဦးဖြစ်သူ David Mathiasen ကလည်းမြန်မာနိုင်ငံကနေ Internet Skype ကတဆင့်ပါဝင်ဆွေးနွေးခဲ့ပါတယ်ရှင်။
ဒီမှာအထွေထွေကုန်စည်လုံးတွေအစမတန်တက်နေတာဟာရောင်းလူအားနဲ့ဝယ်လူအားမမျှတာလားကြောင့်လားငွေကြေးဖောင်းပွားမှုကြောင့်များလားဆိုရှယ်လစ်ခေတ်စကားအရဝိသမလောဘသမားတွေရဲ့အမျက်ကြီးစားမှုတွေကြောင့်များလားစတဲ့အချက်တွေနဲ့အတူကုန်စည်နှုန်းကျဆင်းရေးအတွက်ဘလို့ဖြည့်ရှင်းကြရင်ကောင်းမလဲစတာတွေကိုလာမယ့်စနေညဓာတ်ရိုက်လေးလိုင်းအစည်းအဝေးမှာသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်တော်တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-5554 ကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါလိမ့်ရှင
်စနေနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေအခုတော့နိုင်ငံတကာသတင်းလွှာတွေဘက်ကိုဆက်ပါမယ်ဖိလစ်ပိုင်နိုင်ငံကအမေရိကန်ပြည်ထောင်စုနဲ့လူသိရှင်ကြားခက်ခွာလှုပ်လာတာတွေမလေးရှားဝန်ကြီးချုပ်နန်ဂျစ်ရာဇာရဲ့နိုင်ငံတော်ခီးစဉ်ဖြစ်တရုတ်ကိုတွားခဲ့တာတွေနဲ့အတူတရုတ်နိုင်ငံဟာသတင်းပတ်အနည်းငယ်အတွင်းမှာပဲအရှိတောင်အာရှမှာအရေးကြီးတဲ့တန်တမန်ရေးအောင်မြင်မှုတချို့ရရှိခဲ့တာကိုတွေ့ကြရပါတယ်။အကဲခတ်တချို့ကတော့ဒါဟာအမေရိကန်နဲ့ခွာပြီးတရုတ်နိုင်ငံနဲ့နှီးဆက်ဖို့ကြိုးပမ်းထားတဲ့ဒီလက္ခဏာတရအဖြစ်မြင်ကြပေမဲ့တချို့ကတော့နိုင်ငံငယ်လေးတွေဟာသူတို့အန်ဒီရဲ့ကိုကာတဲ့အနေနဲ့အာနာချင်းဝင်းရှာညိမဲ့လောက်ရအဖြစ်မြင်နေကြတဲ့အကြောင်း VOA သတင်းတောက် Bill I ကဗီဂျင်းမြို့ကနေသတင်းပေးပို့ထားပါတယ်။အပြည့်အစုံကိုတော့မနန္ဒာချင်းကတင်ဆက်ထားပါတယ်ရှင်
။တရုတ်နိုင်ငံဗီဂျင်းမြို့တော်ကိုပြီးခဲ့တဲ့လတဲ့တွားရောက်စင်မှာဖိလစ်ပိုင်သမ္မတရိုရီဂိုဒူတာတေကအမေရိကန်ပြည်ထောင်စုနဲ့လမ်းခွဲကြောင်းကြေညာခဲ့ပြီးနှစ်ဖက်ဆက်ဆံရေးဟာလည်းပိုဆိုလာနေပါတယ်။ဒါဟာဖိလစ်ပိုင်တနိုင်ငံတည်းတော့မဟုတ်ပါဘူး။ဒီသတင်းပတ်ထဲမလေးရှားဝန်ကြီးချုပ်နာဂျစ်ရက်ဆက်ရဲ့တရုတ်နိုင်ငံခီးစဉ်မှာလဲဒေါ်လာ34ဘီလီယံကျော်တန်ဖိုးရှိတဲ့ယင်းနှိမ့်မြုပ်နှံမှုသဘောတူညီချက်တွေကိုလက်မှတ်ရေးထိုးခဲ့တယ်လို့တရုတ်နိုင်ငံစီကနေရေတပ်သင်းပေါ်၄ဆင်းအဝယ်ယူဖို့ကိုလည်းသဘောတူခဲ့တာပါဒေတာရင်းနဲ့ကဘာတဝမ်းမှာတရုတ်ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့လဲမလေးရှားဝန်ကြီးချုပ်နာဂျစ်ကချီကျူးပြောဆိုခဲ့ပါတယ်နိုင်ငံကြီးတွေအနေနဲ့နိုင်ငံငယ်လေးတွေကိုမျှတစွာဆက်ဆံသင်ကြောင်းလဲဝန်ကြီးချုပ်နာဂျစ်ကဗုဒ္ဓဟူးနေ့မှာထုတ်ဝေတဲ့ China Daily သတင်းစာရဲ့သဘောထားအမြင်ဆောင်းပါးမှာရေးသားခဲ့ပါတယ်။မဟာမိတ်ဆက်ဆံရေးအပြောင်းလဲတွေဟာတရုတ်နဲ့အမေရိကန်တို့အတွက်အရှုံးနိုင်ဆိုတာတဲ့ဒေတာရင်းနိုင်ငံတွေရဲ့ပြည်ရင်းနိုင်ငံရေးနဲ့မတူညီတဲ့အကျိုးစီးပွားတွေကနေပေါ်ထွက်လာတဲ့အာရှတိုက်ကအာနာချိန်ခွင်ရှာအစ်တစ်ခုလို့လည်းအကဲခတ်တွေကမြင်ကြပါတယ်။မလေးရှားနိုင်ငံမှာဝန်ကြီးချုပ်အဖြစ်မဟာသီယာမိုဟာမက်တာဝန်ထမ်းဆောင်ခဲ့ပူးတဲ့အချိန်ကစလို့အာရှမှာဖိလစ်ပိုင်သမ္မတဒူတာတေးလို့ပွန့်ပွန့်လင်းလင်းပြောရတဲ့သူတယောက်မှမတွေ့ဘူးလို့လဲဟောင်ကောင်တက္ကသိုလ်ရဲ့အရှိတောင်အာရှသုတေသနဌာနညွှန်ကြားရေးမှူးမတ်ခ်သွန်ဆမ်ကပြောပါတယ
် Duterte wants to be left alone and he feels like the close ties with the west hinder him
သူတရီကတီးချရက်ဒီလိုပြီးတော့နောက်ဆုနဲ့ရင်းနှီးတဲ့ဆက်ဆံရေးတွေကြောင့်သူ့အတွက်ဟန်တာဖြစ်စေတယ်လို့ခံစားပြီးဒါတွေကိုထိန်းကျင်နေအောင်အခုလိုစူးစူးပူပူလုပ်ရင်ရမယ်လို့သူကယူဆထားပုံရပါတယ်အခုဆိုရင်ဖိလစ်ပိုင်နိုင်ငံကြားရေးမူဝါဒအပြောင်းလဲဖြစ်ဖို့လမ်းပွင့်နေပါပြီ
။ဗီဂျင်းမြို့တော်ခြေဆိုင်အကဲခတ်တအုပ်ဖြစ်တဲ့ Francisco Sisi ကတော့ဗကတိအခြေအနေမှာဒေတာရင်းကနိုင်ငံတိုင်းဟာပုံစံမျိုးစုံနဲ့နိုင်ငံရေးကစားနေကြတာလို့ယူဆပါတယ
်။ The Chinese are not naive enough to believe that actually Duterte he is really
ဖိလစ်ပိုင်ကအမေရိကန်နဲ့တကယ်ပဲလမ်းခွဲတယ်ဆိုတာကိုတရုတ်ကယုံကြည်ရလောက်အောင်တော့မအပ်ပါဘူး။အမေရိကန်သမ္မတအစ်ဘသူဖြစ်လာမလဲဆိုတာစောင့်ကြည့်ပြီးအချိန်ဆွဲနေတာလို့ပဲကျွန်တော်ထင်ပါတယ်
တရုတ်နိုင်ငံနဲ့ရင်းနှီးတဲ့ဆက်ဆံရေးကြောင့်ဖိလစ်ပိုင်နိုင်ငံအနေနဲ့အမေရိကန်နဲ့ညှိနှိုင်းရတဲ့ကိစ္စမှာပိုပြီးအားကောင်းလာနိုင်တယ်လို့တခြားနိုင်ငံတွေနဲ့လည်းဆက်ဆံရေးခိုင်မာလာနိုင်တယ်လို့သူကသုံးသပ်ပါတယ်။ရှေ့လာမယ့်နှစ်20အတွင်းဒေတာရင်းဩဇာလွှမ်းမိုးမှုတွေဟာတိတိတတ်တာပြောင်းလဲလာရမှာအိန္ဒိယရဲ့အခန်းကဏ္ဍကြီးထွားလာနိုင်ပြီးမြန်မာနိုင်ငံဟာဆိုရင်လည်းအနောက်နိုင်ငံတွေရဲ့ရင်းနှီးမြှုပ်နှံမှုကိုလိုချင်တဲ့အခါမှာလွတ်လပ်အောင်လှုံ့ဆော်တာတွေရှိပေမဲ့အခုအခါတရုတ်ဘက်ကပြန်ရင်းလာတာဒါမှမဟုတ်နှစ်ဖက်စလုံးနဲ့ပပနဲ့နဲ့ဆက်ဆံမှုကြိုးပမ်းလာနေတယ်လို့အကဲခတ်တချို့ကမြင်တာမျိုးလည်းရှိပါတယ်။အမေရိကန်နဲ့ဆက်ဆံရေးမှာအားနည်းလာတယ်လို့မြင်နေကြတဲ့ထိုင်းနိုင်ငံဟာဆိုရင်လည်းတရုတ်နဲ့ပို့ပြီးနီနီကက်ကက်ဆက်ဆံလာနေတယ်လို့ဟောင်ကောင်တက္ကသိုလ်ကအရှိတောင်အရှာရေးရာကျွမ်းကျင်သူမတ်ကသွန်ဆမ်ကပြောပါတယ်
။ China has been vital for the military junta there in terms of its economic situation because tourism and investment
တရုတ်နိုင်ငံခီးသွားလုပ်ငန်းနဲ့ရင်းနှီးမြှုပ်နှံမှုဟာတကယ်ကိုရေးကြည့်တာကြောင့်ထိုင်းနိုင်ငံစီဆိုရအတွက်စီးပွားရေးအရာတရုတ်ကမရှိမဖြစ်ရေးပါပါတယ်။ထိုင်းနိုင်ငံကတခြားနိုင်ငံတွေနဲ့မတူတဲ့အချက်တခုကလည်းတောင်တရုတ်ပင်လယ်ကိစ္စမှာပါကျူးစည်းဘွားမှာမရှိတာပဲဖြစ်ပါတယ
်မလေးရှားနိုင်ငံကတော့တရုတ်ရင်းနှီးမြှုပ်နှံမှုတွေအဓိကပြစ်မှတ်ထားရနိုင်ငံတစ်ခုဖြစ်ခဲ့တာတော့ကြာပါပြီမလေးရှားဝန်ကြီးချုပ်နဲ့ပတ်သက်နေတယ်လို့ဆိုတဲ့ငွေကြေးခွာခြားမှုအရှုပ်တော်ပုံအတွဲအမေရိကန်တရားရေးဌာနကတရားစွဲဆိုအရေးယူဖို့ကြိုးပမ်းနေတဲ့အချိန်မှာတရုတ်နိုင်ငံရဲ့ပံ့ပိုးမှုတွေပိုရလာတာလည်းဖြစ်ပါတယ်ဝန်ကြီးချုပ်နာဂျစ်ကတော့သူ့အနေနဲ့အမှားမလုပ်ကြောင်းညှင်းဆိုထားတာပါတရုတ်စီရရေးတဲ့သင်္ဘော၄စင်းဝယ်ယူဖို့မလေးရှားရဲ့သဘောတူညီချက်ဟာထူးခြားတဲ့အပြောင်းအလဲတစ်ခုအဖြစ်အကဲခတ်တချို့ကမြင်ပေမဲ့တချို့ကတော့အနောက်နိုင်ငံတွေထက်ဈေးသက်သာတဲ့စစ်သည်မော်တွေကိုဝယ်ယူမဲ့အစီအစဉ်ဟာကြိုးကြောင်းစီလျော်မှုရှိတယ်လို့လည်းယူဆနေကြတာဖြစ်ပါတယ်ရှင်
။မန္တန္တချန်တင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတော့အမေရိကန်သမ္မတရွေးကောက်ပွဲအကြောင်းနောက်ဆုံးအခြေအနေတွေကိုတင်ပြပေးပါမယ်။သမ္မတရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းပဲကျန်တော့တဲ့အချိန်အထူးအဆုံးဖြတ်ပေးရမယ့်ပြည်နယ်တွေမှာDemocratic Party ရော Republican Party ရောနှစ်ဖက်စလုံးကကိုယ်စားလှယ်တွေအပြင်းအထန်မဲဆွယ်စည်းရုံးနေပြီးစီးပွားရေးကိစ္စတွေကိုအဓိကပြောဆိုနေကြပါဗျ။တောက်တာနဲ့မဲဆွယ်ပွဲအကြောင်းမရိုင်းမာဒါယာလိုရဲ့သတင်းပေးပို့ချက်ကိုဦးသိန်းထိုက်ဦးကပြောပြပါမယ်ရှင်
။ This election is just too important. I couldn't sit on the sidelines and
ဒီရွေးကောက်ပွဲကသိက္ခာအရေးကြီးပါလေ။ဘေးမှာထိုင်ပြီးငြိမ်းနေလို့မရပါဘူးဆိုပြီးနာမည်ကျော်နုပညာသမားတစ်ယောက်ဖြစ်တဲ့ Farrell Williams ကပြောသွားခဲ့တာပါ။သူလိုပဲရွေးကောက်ပွဲသိအရေးကြီးပါတယ်လို့ပြောနေသူကဒီမိုကရက်တစ်ပါတီသမ္မတလောင်းဟယ်လာရီကလင်တန်အတွက်မဲဆွယ်ပေးနေတဲ့အရင်ကရှင်မြိုင်ဘက်တူဖြစ်ခဲ့သူအထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်ပ
ါ And this campaign is not a personality contest
ဒီရွေးကောက်ပွဲဟာလူနှစ်ယောက်ရဲ့ကိုယ်ကြီးကိုယ်သွေးကိုပဲဖန်ရှင်တဲ့ရွေးချယ်တဲ့ပွဲမဟုတ်ပါဘူးဒါဟာအထက်တန်းကျောင်းသားခေါင်းဆောင်ရွေးပွဲမဟုတ်ပါဘူးတကဘာလုံးမှာဩဇာအကြီးဆုံးခေါင်းဆောင်ကိုရွေးချယ်နေကြပါ
Democratic Party သမ္မတလောင်း Hillary Clinton ကတော့သူ့ရဲ့စီးပွားရေးဆိုင်ရာမျှော်မှန်းချက်တွေဟာထိပ်ပိုင်းချမ်းသာသူတွေအတွက်တသက်မဟုတ်ပါဘူးဆိုပြီးရှင်းလင်းပြောဆိုနေပါတယ
်။ I believe in growth from the middle out and the bottom up.
အောက်ခြေပြည်သူတွေကနေအလဲအလက်တန်းပြည်သူတွေအထိစီးပွားရေးအားကောင်းလာမယ်ဆိုတာကျွန်မယုံကြည်ပါတယ်
။ Republican သမ္မတလောင်း Donald Trump ကတော့တောက်ကြနေ New Hampshire ပြည်နယ် Atkinson County မှာ
A Trump administration will stop the jobs from leaving America, believe me.
Donald Trump ဦးဆောင်မဲ့အစိုးရဟာအလုပ်ကိုင်တွေအမေရိကန်ပြည်ထောင်စုရဲ့အပြင်ဘက်ကိုထွက်သွားတာမျိုးကိုအဆုံးသတ်အောင်လှုပ်ဆောင်မှာပါ။အခု New Hampshire ပြည်နယ်ကနေအလုပ်ကိုင်တွေအပြင်ကိုရောက်သွားတာမျိုးကျွန်တော်တို့အဖြစ်မခံနိုင်ပါဘူး
။ Republican Party မှာပါတီဝင်တိုင်းက Donald Trump ကိုထောက်ခံကြတာတော့မဟုတ်ပါဘူး။ Hillary Clinton နဲ့မဲဆွယ်စည်းရုံးပေးနေတဲ့ Jennifer Lim ဆိုရင် Republican Party ဝင်တယောက်ပါ
။ When our Republican leaders started to endorse Trump in May.
တမန် Republican ကောင်းဆောင်နေဒီကနေ့မီလာ Trump ကိုထောက်ခံလိုက်တဲ့အချိန်ကျွန်မသိကိုအံ့ဩခဲ့မိပါတယ်။ကျွန်မပါတီကကျွန်မကိုစွန့်ခွာသွားပြီလို့ခံစားလိုက်ရတယ်။အကြီးကျယ်စိတ်ပြတ်မိခဲ့တာပါ။ဒါကြောင့်လည်းတခုခုလုပ်ရတော့မယ်လို့ကျွန်မသိလိုက်ပါတယ်
။ Hillary Clinton ကရွေးကောက်ပွဲကျင်းပကိုကြံနေသေးတဲ့ဒီရက်ပိုင်းတွင်မှနောက်ထပ်မဲဆွယ်စည်းရုံးပွဲ6ပွဲလူထုနဲ့တွေ့ဆုံပွဲတွေစီစဉ်နေပါတယ်။တော်လေထမကလည်းမဲဆွယ်စည်းရုံးပွဲ၉ပွဲကျင်းပအစည်းအဝေးနေပြီးနယူးယောက်ရှယ်ယာမြောက်ကာရိုလိုင်းနာနဲ့ဖလော်ရီဒါပြည်နယ်မှာလည်းနောက်ထပ်မဲဆွယ်ပွဲထပ်မံကျင်းပအစည်းအဝေးနေတာဖြစ်ကြောင်းပါခင်ဗျာ
။ဦးသိန်းထိုင်ဦးပြောပြခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်။မကြာခင်ဒုတိယပိုင်းနာယူဝက်မှာတော့အမျိုးသမီးကန္တာနဲ့သိပ္ပံနဲ့နည်းပညာအစည်းအဝေးတွေကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာရှင်။VOA မြန်မာပိုင်းစနေနေ့မနေ့6နိုင်ကနေ9နိုင်ထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာရွေးအစီအစဉ်မှာကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းအင်္ဂလိပ်စာသင်ခန်းစာသိပ္ပံနဲ့နည်းပညာတွေအပြင်အမေရိကန်ဆိုရရဲ့သဘောထားအမြင်တွေကိုလည်းနားဆင်ရဖို့ရှိသလိုအမျိုးသမီးကဏ္ဍမှာနားဆင်ရမှာကတော့
And I hope you will think about how you will feel the day after the election.On November the 9th,
American ပြည်ထောင်စု Democratic Party သမ္မတလောင် Hillary Clinton ပြောကြားခဲ့ပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။အခုအရင်ဦးဆုံးတော့ဒီကမ္ဘာမီဒီယာထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်။မနန္ဒာချန်ကစူးစီးတင်ပြထားပါတယ်ရှင်
။အရင်ဆုံးတင်ပြပေးချင်တာကတော့ American သမ္မတရွေးကောက်ပွဲဟာမြန်မာနိုင်ငံနဲ့ဘာကြောင့်ပတ်သက်နေရသလဲဆိုတဲ့ခေါင်းစဉ်နဲ့ The Diplomat Internet စာမျက်နှာဆောင်ပါမှာAmerican သမ္မတ Barack Obama ရဲ့မြန်မာနိုင်ငံပေါ်စိတ်ဝင်စားမှုတွေကိုနောက်တက်မဲ့သမ္မတကပြစ်ပယ်မလားဆက်လက်ဆွဲကင်သွားမလားဆုံးဖြတ်ပေးမယ်ရွေးကောက်ပွဲဖြစ်နေအစချီရေးသားထားပါတယ်။ American သမ္မတရွေးကောက်ပွဲမှာရှင်ပြိုင်ကျမဲ့ Democratic Party သမ္မတလောင်း Hillary Clinton နဲ့ Republican Party သမ္မတလောင်း Donald Trump တို့နှစ်ဦးကြားမူဝါဒနဲ့ယက်တီချက်တွေကွဲပြားသလိုနိုင်ငံခြားရေးရာမူဝါဒမှာဆိုရင်လည်းတိတိတတ်တာခြားနားမှုတွေရှိနေတာကိုစောင့်မရှင်ကထောက်ပြထားပါတယ်။ကလင်တန်အနေနဲ့နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ယူစဉ်မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံရေးမူဝါဒတွေကိုကျင့်သုံးလာခဲ့တယ်လို့အဲ့ဒီအချိန်တုန်းကအတိုက်ခံခေါင်းဆောင်အဖြစ်ရှိနေခဲ့တဲ့ဒေါ်အောင်ဆန်းစုကြည်နဲ့ရင်းနှီးမှုတွေလည်းရှိခဲ့တာပါ။ပြိုင်ဘက် Republican Party သမ္မတလောင်း Trump ကတော့မဲဆွယ်စီယုံရေးကာလမှာလည်းအရှိတောင်အားရှဒေသကိုနိုင်ငံခြားရေးမူဝါဒမှာဦးစားပေးမယ်လို့မပြောဘူးပါဘူး။အခြေခံအဆောက်အုံနဲ့ဖွံ့ဖြိုးမှုတွေနှိမ့်ချနေစေမြန်မာနိုင်ငံတိုးတက်အောင်လုပ်ရမယ့်ကိစ္စတွေဟာပြည်တွင်းရေးဆိုပေမဲ့လည်းဤပညာအကူအညီရင်းနှီးမြှုပ်နှံမှုနဲ့အထောက်အပံ့တွေကိုအမေရိကန်ထံကမျှော်လင့်နိုင်တယ်လို့ဆောင်းပါးရှင်ကမြင်ပါတယ်။ဒါကြောင့်လည်းရွေးကောက်ပွဲမှာကလင်တန်သာအနိုင်ရခဲ့မယ်ဆိုရင်အမေရိကန်ရဲ့နိုင်ငံခြားရေးရာမူဝါဒမျိုးပုံပေါ်မှာမြန်မာနိုင်ငံဟာအရေးကြီးတဲ့နေရာမှာပါဝင်လာနိုင်တဲ့အလားအလာပိုများပါတယ်။ဒါပေမဲ့လည်းအမေရိကန်ရဲ့ထိတွေ့ဆက်ဆံမှုတွေဟာထိရောက်လိမ့်မယ်လို့တက်အမပြောနိုင်သေးဘူးလို့လည်းသတိပေးပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးမှာစစ်တပ်ကဩဇာလွှတ်မှုနေစေဖြစ်တာကြောင့်ကြိုးရမ်းလမ်းလျှောက်ရသလိုအခြေအနေမျိုးမှုနိုင်ငံခြားရေးရာမူဝါဒတွေကိုမကြာခဏသုံးသပ်နေဖို့လိုအပ်မှာပါမြန်မာနိုင်ငံအနေနဲ့ကတော့အတိတ်ကအာဏာရှင်စနစ်ရဲ့အမွေတွေကိုဖယ်ရှားဖို့ကြိုးပမ်းနေတာနဲ့အမျှမြန်မာနိုင်ငံရဲ့အခြေအနေကိုနားလည်သဘောပေါက်တဲ့အမေရိကန်သမ္မတတဦးတက်လာတာကအကျိုးပိုများပါလိမ့်မယ်လို့လေညီကုန်းချုပ်ရေးသားထားတဲ့စောင်းမအိုတော့ thediplomat.com စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ရှင်အခုဆက်လက်တင်ပြပေးချင်တာကတော့သူမရှိလဲလက်ရှိအာဏာရ NLD ပါတီရည်တည်နိုင်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်တဲ့အကြောင်းခေါင်းစဉ်နဲ့ Nikkei Asia Review မှာရေးသားထားတဲ့ဆောင်းပါးပါ။အဲ့ဒီအာမခံချက်ကိုဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကပြောခဲ့တာဖြစ်ပြီးတော့သူ့ရဲ့ပြောကြားချက်တွေကသူမရှိမဖြစ်လိုအပ်တဲ့ပုံစံမျိုး NLD ပါတီရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလအတွင်းသူ့ရဲ့ချင်းကပ်ခက်ပုံနဲ့တိတိတသားကွဲလွဲမှုတစ်ခုကိုပြနေတယ်လို့ဆောင်းပါးရှင်ရှိုတာရိုထန်နီကရေးသားထားတာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ကတော့သူမရှိရင် NLD ပါတီဘာဖြစ်မလဲဆိုတဲ့မေးခွန်းမျိုးမကြာခဏအမေးခံရဘူးပြီးခေါင်းဆောင်မှုကိုယူနိုင်တဲ့အရေးချင်းပြည့်မီသူ NLD မှာတယောက်မှမရှိဘူးဆိုတဲ့စကားကိုသူလက်မခံတဲ့အကြောင်းတောက်ကြနေကဂျပန် National Press Club မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ဒါပေမဲ့လည်းဖွဲ့စည်းပုံညာသူ့ကိုသမ္မတဖြစ်ခွင့်တားမြစ်ထားတာကြောင့်သမ္မတအထက်မှာသူရှိမယ်ဆိုတဲ့စကားကိုမှနစ်ကရွေးကောက်ပွဲစည်းရုံးရေးကာလမှာဒေါအောင်ဆန်းစုကြည်အတိအလင်းပြောကြားခဲ့ဘူးတာကိုလည်းစောင်းမမှပြန်လည်ကိုကဖော်ပြခဲ့ပါတယ်။လက်ရှိမှာလည်းနိုင်ငံတော်အကြံပေးပုဂ္ဂိုလ်ဖြစ်တာဝန်ယူထားပြီးတော့ဒီတာဝန်ကဝန်ကြီးချုပ်ယာရုနဲ့အတူတူဖြစ်တယ်လို့အစိုးရထဲမှာအရေးပါတဲ့ဆုံးဖြတ်ချက်တွေကိုလည်းသမ္မတအထက်ဒေါအောင်ဆန်းစုကြည်ကသာအဓိကချမှတ်နေတာလို့အများကယုံကြည်ထားကြတာပါ။ ဒါကြောင့် NLD ရဲ့လက်ရှိဆောင်ရွက်ချက်တွေကအနေရရှိနိုင်တယ်လို့လေးလာသုံးသပ်သူတချို့ကသတိပေးကြတယ်လို့အစိုးရထဲမှာစစ်တပ်ကအခိုင်အမာဆက်ပြီးရှိနေတာနဲ့ NLD ပါတီထဲမှာဒေါအောင်ဆန်းစုကြည်ရဲ့နေရာကိုဆက်ခံနိုင်တဲ့သူလည်းမရှိသေးတာကိုသူတို့ကပြောဆိုကြတဲ့အကြောင်းစောင်းမအိုတော့ Nikkei Asia Review မှာဖတ်ရှုနိုင်ပါတယ်ရှင်
ကဗာမီဒီယာထက်ကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ကြရတာပါရှင်။အခုတော့အင်္ဂလိပ်စာလက်ရောက်ပါပြီ။ဒေါ်လာလတန်းစီစဉ်တင်ဆက်ထားပါတယ်ရှင
်။ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
hard to swallow
ဖြစ်ပါတယ်။စာလုံးပေါင်းက hard hard ကခက်တာ to swallow swallow ကမျိုးချတာဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်ဒီပေကမျိုးချရခက်တာပေါ့ရှင်ဒီနေရာမှာတမန်အဖြစ်တော့မျိုးချရခက်တာဟာအစားအစာဖြစ်ပေမဲ့လို့လေ idiom ဆိုတဲ့ the white ဒီပေကတော့လူတူအနေနဲ့လက်ခံမှုခက်ခဲတာကိုဆိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Rowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် It's hard to swallow that women do not get equal pay with men for equal work.
အမျိုးသမီးတွေနဲ့အမျိုးသားတွေကြားအလုပ်ချင်းတူတူလုပ်ကြပေးမယ်လို့လစာကြတော့တူတူမရကြတာလက်ခံရခက်လာပါတယ်လို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ It's hard to swallow that women do not get equal pay with men for equal work.
လူတူအနေနဲ့လက်ခံမှုခက်ခဲတာကို idiom အသုံးရဘယ်လိုပြောမလဲ
hard to swallow
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမ်းနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့အပတ်စဉ်အမျိုးသမီးကန္တာကိုထုတ်လင်းပေးပါမယ်American သမ္မတရွေးကောက်ပွဲကြီးကျင်းပဖို့ရက်အနည်းငယ်သာလိုတော့တဲ့အချိန်မှာ Republican Party သမ္မတလောင်း Donald Trump နဲ့ Democratic Party သမ္မတလောင်း Hillary Clinton တို့အကြိတ်နဲ့မဲဆွယ်လှုပ်ရှားနေကြပါတယ်။ဒီရွေးကောက်ပွဲကြီးမှာမဲပေးဖို့ဆုံးဖြတ်ထားတဲ့ American နိုင်ငံသားမြန်မာအမျိုးသမီးတွေရောဘသူကိုမဲပေးဖို့ဆုံးဖြတ်ထားကြတယ်လဲဆိုတာကိုဒီသတင်းပတ်အမျိုးသမီးခန္ဓာမှာဒေါ်လာလတန်းကစူးစီးတင်ပြထားပါတယ်ရှင်။
For America, this is one of those make or break elections. It really is in your hands. And I hope you will think about how you will feel the day after the election, on November the 9th. Are we going forward together or are we going to be pulled backwards?By someone who wants to bully us.
American people are so good. The U.S. has seen me to see the way to achieve the goal of my life. That's why the U.S. has been able to make the decision to be able to achieve the goal of my life. That's why the U.S. has been able to achieve the goal of my life. That's why the U.S. has been able to achieve the goal of my life. That's why the U.S. has been able to achieve the goal of my life. That's why the U.S. has been able to achieve the goal of my life. That's why the U.S. has been able to နောက်ကိုပြန်ဆုံးမလားလို့ဒီမိုကရက်သမ္မတလောင်းဟီလရီကလင်တန်ကဖလော်ရီဒါပြည်နယ်ဒေးဒ်စီတီမှာအင်္ဂါနေ့ကမက်ဆွေလှုပ်ရှားစဉ်အခုလိုပြောကြားသွားတာဖြစ်ပါတယ်။အလားတူပါပဲသူပြိုင်ဘက်ရီပပ်ဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရမ့်ကလည်းပုံထုနေ့ကဖလော်ရီဒါမှာပဲမက်ဆွေလှုပ်ရှားစဉ်နောက်အင်္ဂါနေ့ချင်းပတ်မေရွေးကောက်ပွဲမှာသူအနိုင်ရဖို့ညှော်လင့်ကြောင်းမက်ဆွေရမှာထည့်သွင်းပြောကြားသွားပါလေ
And now next Tuesday we will have one last glorious surprise for the pundits the politicians and the specialists
နောက်အင်္ဂါနေ့မှာကျွန်တော်တို့အနေနဲ့နိုင်ငံရေးအကြက်ခတ်တွေနိုင်ငံရေးသမားတွေအထူးအကျိုးစီးပွားရှာဖွေသူတွေအတွက်ဖိတ်ကိုအားသင်းစရာကောင်းတဲ့လက်ဆောင်ကောင်းတစ်ခုပေးဖို့ရှိပါတယ်အဲ့ဒါကတော့နိုင်ငံရဲ့အာဏာကိုပြည်သူတွေလက်ထက်ပြန်ရောက်စေမယ့်အချက်ပဲဖြစ်ပါတယ်အဲ့ဒါလက်တွေ့ဖြစ်လာမှာပါ
တော်စီမှာတော့ဒီမိုကရက်သမ္မတလောင်းကလင်တန်နဲ့ရီပပ်ဘလစ်ကန်သမ္မတလောင်းထရမ့်တို့အနေနဲ့နိုဗ ెంబర్ 3ရက်ကကောက်ခံတဲ့စစ်တမ်းတွေမှာတော့အကြိမ်နဲ့ရှင်ပြန်ရမယ်ဝစ်ကွန်ဆင်ပြည်နယ်မှာကလင်တန်က600ဂိုင်နှုန်းပင်ဆယ်ဗေးနီးယားမှာ400ဂိုင်နှုန်းအသာရနေပြီးဖလော်ရီဒါနဲ့မြောက်ကယ်ရိုလိုင်းနာတို့မှာထရမ့်နဲ့တိတ်မကွာပဲရှိနေပါတယ်ကလိုရာဒိုပြည်နယ်မှာတော့နှစ်ဖက်တို့တိုက်နေပြီးနယူးဟမ်ရှယ်မှာတော့ထရမ့်ကကပ်ပြီးအနိုင်ရနေတာဖြစ်ပါတယ်ခုလိုသမ္မတလောင်းနှစ်ဦးတို့အကြိမ်နဲ့မဲဆွယ်လှုပ်ရှားနေကြပြီး Bedu Nime Lesurago, Kamanya, Kenny, the Wigga, Wajima, American Nanganda, Yama, Mute Me, Dwigayo, Bedugo, maybe Boot, Song Piat, Tabadle, Maryland Pineha, Jordan, maybe Nine, don't say Connep Pine, Dema, Coop Bowen Pipari, Jordan, maybe Boot, Season Tare, Doki, Mayin in it, Bedugo, maybe Boot, Song Piat, Tabadle.
American, the president candidate, Mr. Trump and Mrs. Hillary Clinton, through a campaign, through a rally, through a debate, not how much, Lila, 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 President of Pimestra Jama Yonjide, now me that's to clear in and up down education, the good old one, a clear education to look be Mestra Jama Yonjide, the dumb with two Jama, vote up with Jama Sunkabare, Mr. Tramaro, a good Jama, the Hodinima, not hundred Bermaro, to Jama the Bomajar in Aichibare, to the Tapi on the Dimpe, you Luria Tena, the Tapi on Lona in a Bono, Dama the Tapi on the Kuner of Mapitabu.
ตุ้มมาเป็นไงฮะเฮลลี่เราหน้าเนี่ยแม่เนี่ยไม่ใช่มั้งน้าตุ้มไม่น่ารำมีอดีตมีอยู่ตัวยันไหนเนี่ยปกติเอาพี่เนี่ยจะต้องจะมาตัวเราไม่เป็นบุสมเชปาวจะมาเฮลลี่อยู่แบบเป็นมาวะเฮลลี่กูไม่เป็นเลยสุดละมีอดีตมีเพลูละน้ำสูงชีตัวนอกเต็มเต็มระพี่ปอนะโอ้ยชิมพี่มีลูกไม่เป็นอะไรปอนะตัวนั้นไงปอนะ
โอเคตัวตัวอเมริกันทำไมมาปัตมาอุ้งยุติมีทำระพี่มาลีจะมาลีลาดีเวดอเฮลลี่คือจะมาเยี่ยมชีตัวเลือกแ lady လည်းလုပ်ခဲ့တယ်နိုင်ငံရေးနဲ့ပတ်သက်သူနိုင်ငံတောင်ယူချိုးတွေဆောင်ခဲ့တယ်နောက် secretary state မှာလည်းလုပ်ခဲ့တယ်အဲ့ဒါတွေရဲ့အရေးချင်းရှိတော့သူဟာပို့ပြီးတော့တိုင်းပြည်ကို Trump နဲ့ပို့ပြီးတော့အုပ်ချုပ်ဖို့နားလည်လိမ့်မယ်ထင်လို့ကျွန်မရွေးချယ်တာပါ
ဒါမဲ့လို့လေတစ်ဖက်မှာပေါ့နော်အခု Trump က Hillary Clinton ရောပေါ့နော်အဲ့မှာဝေဖန်စရာရှိလာခဲ့တယ်နှစ်ယောက်စလုံးကလည်းအပြစ်ကင်းတဲ့လူတွေမဟုတ်ကြတဲ့အခါကျတော့ခေါင်းဆောင်မှုမှာပေါ့နော်ဘယ်လိုအလေးထားပြီးတော့ရွေးချယ်ခဲ့
ဟယ်လရီမှာလည်းအပြစ်ရှိပါတယ်ကျွန်မတို့သိနားမလဲပါဘူးအီးမေးလ်ကိစ္စတွေဘာတွေညာတွေကျွန်မလည်းမတည်တည်တော့နားမလဲပါဘူးသူတို့ပြောနေကြတာပဲလေနောက်ဟိုဘက်ကထရမ့်ကျတော့လေထရမ့်အပြစ်ကတော့အများအပြစ်ကတော့အဲ့သူရဲ့ attitude သူရဲ့ personal ကိုကျွန်မတခုမှမကြိုက်တာတခုရှိတယ်တမနာဖြစ်မဲ့လူကဒီလိုပြောတာဆိုတာဒါတွေကမဟုတ်သေးဘူးလို့ကျွန်မအဲ့လိုမျိုးထင်သူရဲ့ဒီ politics ကိုတင်းတော့ကျမသိမသိဘူး။နောက်မိမတွေကသူနှိမ်နေ။သူတင်းမင်းအရေးချင်းတော့ရှိတာကျမမပြောတတ်ဘူးလေ။ဒါမှကျမကြိုက်တာတော့ Hillary ပဲပြီးဖို့ဆုံးဖြတ်ပါတယ်နော်။ Hillary Clinton နဲ့တက်ချင်တော့ကျမကိုနိုင်ငံပို့ဒီတဲ့ပို့ပြီးတော့ကောင်းမယ်လို့ကျမချင်တယ်။ပို့ပြီးကောင်းသူအကူအညီပဲပေးပေးပါပဲပေးပေးဖြစ်ပေါ့လေ။ဒီ Trump မှာဆိုကျမတို့ဗမာပြည်အောင်ပြမှာတော့မဟုတ်ဘူးတဲ့ Trump မှာတော့ Hillary ကတော့ကိုယ်တိုင်းပြည်မှာတော့သူရင်းကြီးတယ်ဗမာပြည်ကြောင်းသူတို့သိတယ်။ဒီနှစ်ကတော့အဲ့ကျမတို့စဉ်းစားပြီးကျမအခုပေးရပါ။ Hillary ပဲလို့ကျမတို့ဆုံးဖြတ်ချက်ပေးပြီးတော့ပေးခဲ့မှာပါ
။ Pennsylvania ပြည်နယ်ကတော့ Swing States လို့ခေါ်တဲ့ဘယ်သူအနိုင်ရမယ်ဆိုတာကိုအပြတ်မပြောနိုင်တဲ့ပြည်နယ်ထဲမှာတခုအပါအဝင်ဖြစ်ပါတယ်။ပြည်နယ်မှာနေထိုင်သူဒေါ်ဖြူဖြူကရောဘယ်သူကိုမဲပေးဖို့ဆုံးဖြတ်ထားပါသလဲ
ဒီမှာနေနေရတော့လေငိုရဲရလဲဒီမိုကရက်တစ်ဟိုဝဲမဲပေးမယ်ဆိုပြီးမှတ်ပုံတင်ထားတယ်လေ register democrat ဖြစ်တဲ့အတွက်ကြောင့်ကျွန်မဒီခုနာမည် November 8ကိုတော့ကျွန်မ Hillary Clinton ကိုပေးဖို့ရွေးထားပါတယ်ကျွန်တော်တို့က Hillary Clinton ရဲ့ policy တွေကဘာတွေလဲဆိုတော့ကျွန်မတို့ကသိနေတယ် Donald Trump ဟာပြည်ပြင်းပြင်းမသိတဲ့အတွက်ကြောင့်နော်အဲ့ဒါကြောင့်ကျွန်မ Donald Trump တော့ပေးဖို့စိတ်ထဲမှာမရှိဘူး Hillary Clinton ကိုပေးဖို့ပဲစိတ်ရှိရသူကဒီနော်တရားထက်မြက်တဲ့နိုင်ငံရေးကိစ္စတွေမှာလည်းသူကဟိုအင်းနေရကအကြောင်းသူဘဝတွေကနော်သူအိမ်အောင်ကြဂဗာနာကတော့နော်နောက်ပြီးဆုံးသူသမရကတော့နောက်ပြီးဆုံးသူကိုယ်တိုင်စီနီတာဖြစ်တယ်နောက်ပြီးဆုံးသူနိုင်ငံခြားရေးဝန်ကြီးဖြစ်တဲ့အထိသူကတကယ်တော့လေတော်တယ်ရင်းတော့ကသူနဲ့ရှင်းအချိန်နဲ့ရှင်းပြန်ခဲ့တဲ့သမရဘာမှကိုယ်တိုင်ပြောတယ်အရန်ကိုသေးစိတ်တည်တယ်ဘာတိဆမ်ဆိုသေးစိတ်တည်တယ် policy သေးစိတ်တည်တယ်သူ့ကိုအချိန်နဲ့ကိုအနိုင်ယူရတယ်သူနဲ့နိုင်မှုတကူအချိန်နဲ့လွတ်ခဲ့ရတယ်ဆိုဖြစ်တော့ကျမတို့ကဘာမြင်လဲဆိုတော့လေသူ့ကိုလူတွေက attack လုပ်တာတွေကအခုမှမဟုတ်ဘူး20လောက်ကိုရှိပြီနောက်ပြီးသူကလည်းလူပဲလေမမတော့ရှိနေမသေးတော့စီးနော်သူလည်းလူဟာလူပဲပေါ့နော်သူကိုယ်တိုင်လည်းမှားခဲ့တာတွေသူရှိခဲ့တယ်ဒါပေမဲ့သူကမှားခဲ့တာလွတ်ခဲ့တာမှားသူပြောတဲ့ဒီအီးမေးလ်ကိစ္စတွေမလုတ်တင်မှုပါညာသူမှားတယ်နောက်စဉ်းစားမျိုးမလုတ်ဖို့သူစဉ်းစားတယ်ဒါပေမဲ့ဒါတွေပဲထပ်ထပ်ပြီးပြောတော့ကျွန်မကအခုနောက်ထပ်အီးမေးလ်ကိုသူကပြောရင်ကျွန်မတို့ကကြည့်နေဘာတွေလဲအမေရိကန်နိုင်ငံရဲ့လုံခြုံရေးအတွက်ဘာများထိခိုက်တာရှိတယ်
ตู้ทอกขันเนี่ยหาเลยย่อตัวละบาละสอจม้าเปลี่ยนจิเลยแต่จม้ารู้เป็นสฟีเนี่ยมาไม่ไม่ย่อย่อแล้วไม่ย่อติ้วตู้อยู่เลยเอาทอกขันลงเลยนี่กูรอให้ลุยกินเสร็จแล้วเลยลูกก็ไปนี่ละเลยเนี่ยดูเป็ดไล่ไปรอเมสเวหลุช้านี่ล่ะบ่เนาะตู้เมสเวหลุช้าได้เนี่ยมาแล้วตู้เปลาะเกเรเมโกนี่เนี่ยดอกพี่ๆจ้าไล่มาบ่ไอ้ตู้เปลาะได้เฉ็ดดีมาบ่เนาะไปหาลีโกหมัดดีอ่ะบ่เนาะไอ้ใจซ้องผิดไปเลยเนเน่โกกะ
င်းပြိုင်မယ်ဆိုရင်ကိုကနော်ကျိုးတင်ပြင်းစင်မှုတွေအများကြီးရှိထားရမယ်။နော်ဒီ policy နဲ့ပတ်သက်လေကိုယ့်ရဲ့ဥစ္စာတွေလည်းကိုတင်ပြတန်ရမယ်။ဖြစ်နိုင်ခြေရှိတဲ့ဟာတွေပဲသူပြောတယ်။အဲ့ဒါတွေကျမသဘောကျတယ်နော်။ဒီကလေးတွေနဲ့ပတ်သက်တာတွေလူငယ်တွေနဲ့ပတ်သက်တာတွေနော်ကျမကြီးနဲ့ပတ်သက်တာတွေအဲ့သူပြောတာတွေကျမအဲ့ဒါအရင်သဘောကျတယ
်။လာမယ့်အင်္ဂါနေ့ November 8ရက်နေ့မဲယုံတွေပိတ်ပြီးမှာတော့အမေရိကန်သမိုင်းမှာပထမဦးဆုံးအမျိုးသမီးသမ္မတရွေးကောက်တင်မြှောက်ခံရမလား။မြို့မီတွေကိုတချိန်ကနှိမ်ချပြောဆိုခဲ့တဲ့ဂရီဂျွယ်တထေးကြီးဒေါ်နယ်ထရန့်ပဲသမ္မတဖြစ်လာမလားဆိုတာကတော့အမေရိကန်နိုင်ငံသားတွေတမကဒီကဘာလုံးကစောင့်ကြည့်နေတဲ့ရလတစ်ခုဖြစ်ပါကြောင်းကြင်ပြရင်ဒီသတင်းပတ်ရဲ့မြို့သူများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင်
တော်လလတန်စီစဉ်တင်ဆက်တဲ့အမျိုးသမီးကန္တာကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။အခုတော့သိပ္ပံနဲ့နည်းပညာစီစဉ်လှက်ပါဒေါက်ခင်မြို့သက်စူးစီးတင်ပြထားပါရဲ့ရှင
်။တစ်တော့ပြုံးနေမှုအနေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအတွက်တစ်တော့တွေပြန်လည်ရှင်သန်လာဖို့ရေရှိခံအောင်ဘာတွေလုပ်ဖို့လိုလဲဆိုတာကိုတစ်တော့ပညာရှင်ဦးဝင်းမော်ကပြောပြပေးမှာပါ။တော်ဌာနအနေနဲ့ရေရှိခံမဲ့တတော်စီမံခန့်ခွဲရေးနဲ့ပတ်သက်ပြီးတော့လှုပ်ဆောင်နေတယ်လို့သိရပါတယ်ဆိုတော့အဲ့ဒီလှုပ်ဆောင်နေတဲ့အချက်ကလေးတွေနည်းနည်းရှင်းပြပေးပါဦးမယ်။ဘာတွေပါလဲ။ဟိုရေရှိခံအောင်ဘယ်လိုလုပ်ရမလဲဆိုတာပြောပြပေးပါ
။ Sustainable Forest Management လို့ခေါ်တဲ့ 1000 တည်တန်းစီမဲ့တတော်စီမံခန့်ခွဲမှုမှာအဓိကအရေးကြီးတဲ့အချက်အချက်အပြင်၅ချက်ရှိပါတယ်။နံပါတ်၁ကဥပဒေပြုတဲ့အချက်အဲ့ဒီဥပဒေကိုရေးဆွဲပြီးလို့ရှိရင်လည်းဒီဥပဒေကိုလိုက်နာဖို့ဘလို့စီကဥပဒေတွေနဲ့ဘလို့နီလာဥပဒေတွေနဲ့ဘလို့လိုက်နာမလဲဆိုတာရယ်ဥတွေနဲ့ဖွဲ့စည်းထားတဲ့ကြိုးဝိုင်းတွေဘလို့တည်တံ့အောင်လုပ်ရမလဲဆိုတာရယ်တက်တော်တွေကိုစောက်စောက်တဲ့ဖွဲ့စည်းတွေဥမာတက်တော်ဥစည်းခန္ဓာလိုဟာမျိုးတွေကဥမာဘလို့မူဟာရတွေရှိမယ်ဆိုတာ legal and policy framework ပေါ့လေအဲ့ဒီလိုဟာနံပါတ်၁အချက်လိုပါတယ်နံပါတ်၂အချက်ကတက်တော်တွေကိုစီမံထုတ်တဲ့ plan ဘလို့ဆွဲမလဲတစ်နှစ်ကိုတစ်ဘလောက်ထုတ်မလဲတက်တော်တွေကိုတရားမဝင်ခုလဲကြီးကနေဘလို့ကာဝယ်မလဲဒါနံပါတ်၂အချက်ပေါ့အဲ့ဒီတက်တော်တွေကိုကာဝယ်ဖို့နံပါတ်၃အချက်အနေနဲ့ပြောမယ်ဆိုရင်ကျွန်တော်တို့ environment တက်တော်တွေပစ္စည်းတွေမကာဝယ်နဲ့ဒီတဘာဝပေါင်းခြင်းကိုလဲဘလို့ထိန်းမလဲပေါ့တဘာဝပေါင်းခြင်းကိုထိန်းတဲ့အခါမှာရေကိုထိန်းမလားမြေကိုထိန်းမလားတိုးထဲမှာနေထိုင်တဲ့တရားတိစံဒီထိမှုလေကျွန်တော်တို့ကစဉ်းစားရပါမယ်အဲ့ဒီတဘာဝပါခြင်းတွေကိုထိန်းသိမ်းစောင့်ရှောက်ဖို့ဆိုတာမှာ environmental impact assessment လို့ခေါ်တဲ့တဘာဝပါခြင်းတွေဘယ်လောက်ထိခိုက်ပျက်စီးသွားလဲဆိုတာကိုလည်းကျွန်တော်တို့ကဆောင်ရွက်ပေးရပါမယ်နောက်တစ်ချက်ကထဲမှာနေထိုင်တဲ့ဒီအကောင်တွေတိစံတွေကိုကာကွယ်ပေးရမယ်နောက်တစ်ခုကဒီတိစံတွေအကောင်တွေနဲ့တောတွေနဲ့ပြန်လည်ဆက်နွယ်နေတဲ့ဂီယာပီယာစနစ် ecosystem ကိုလည်းမပျက်စီးသွားအောင်ထိန်းသိမ်းပေးရပါမယ်အခုချိန်မှာတိုးတက်လာတဲ့ကျွန်တော်တို့နိုင်ငံအနေထားနဲ့ဆိုလို့ရှိရင်ဒီဘာဝပေါင်းခြင်းကိုအင်မတန်ဖြည့်ဆည်းနိုင်တဲ့ chemical တွေပေါ့လေဒါဓာတုပစ္စည်းတွေတုံးဆွဲတဲ့ဟာကိုလည်းစနစ်တကျဖြစ်အောင်အဥရင်းနဲ့ထိန်းသိမ်းမှုကိုလိုပါတယ်အဲ့ဒီနေရာမှာ waste management လို့ခေါ်တဲ့ဆက်ယုံနေရာထွက်တဲ့ဆုံးပြပစ္စည်းတွေကိုလည်းအရေးကြီးကိစ္စအနေနဲ့စဉ်းစားဖို့လိုပါတယ်သူတက်တင်တဲ့ environment ကိုတဘာဝပေါင်းခြင်းကိုထိန်းသိမ်းရမယ်ဆိုတာတွေထဲမှာအဲ့ဒီဟာတွေအများကြီးပါနေပါတယ်နောက်တစ်ခုက well-being of people ပေါ့လေ data ဆိုင်ရာပြည်သူလူထုကိုဘလို့လုတ်ပေးနိုင်မလဲသူတို့အတွက်လိုအပ်ချက်တွေကိုဘလို့ဖြည့်ဆည်းပေးနိုင်မလဲဒါတွေကိုလည်းကျွန်တော်တို့ကစဉ်းစားပေးဖို့လိုတယ်အဲ့ဒါကိုတော့ကျွန်တော်တို့ကဒီ social impact assessment ပေါ့ဒီလူမှုဘိုင်းဆိုင်ရာကိစ္စတွေမှာဘယ်လောက်ထိခိုက်သွားတယ်ဥပမာဆိုတော့ကျွန်တော်တို့ဒီကျိုးဝိုက်ထဲမှာတောထဲမှာတတ်ထုတ်ထုတ်တယ်ဟိုမှာပစ်ထုတ်တယ်ဆိုရင်ဒီဒေသလူတွေအတွက်ကိုသူတို့ local natural resources တွေကိုဖုတ်သွားတဲ့အခါမှာသူတို့အနေနဲ့ဘယ်လိုထိခိုက်လဲဆိုတော့စဉ်းစားပေးဖို့လိုပါတယ်အဲ့ဒါနံပါတ်၄ချက်ပေါ့လေ နံပါတ်5ချက်အနေနဲ့ပြောမယ်ဆိုတော့တက်တော်ဦးစီးဌာနလိုမျိုးကဥပမာစိုက်ခင်းနေပြန်စိုက်ပေးမလားဘယ်လိုစိုက်ခင်းနေစိုက်ပေးမလဲကြီးအိုက်တော့ရဲ့မြေစီလွားဘယ်လိုထိမ့်သိမ်းမလဲရေအိုဘယ်လိုထိမ့်သိမ်းမလဲလို့ပုံမှန်အန်ဒီအရီဘယ်လိုကြာမလဲဒါလေးတက်လို့က extra consideration for လေးအပေါ်ဒီနဲ့စဉ်းစားရမှာပေါ့အဲ့တော့အချက်5ချက်မှာပြန်ပြောမယ်ဆိုရင်နံပါတ်1ကဥရီနံပါတ်2ကတက်တော်တွေကိုထိမ့်သိမ်းကာဝယ်မယ်တက်တော်တွေပစ္စည်းကိုကာဝယ်စောင့်ရှောက်မယ်နံပါတ်3ကတဘာဝပအဝင်ကြီးကိုကာကွယ်မယ်။နံပါတ်၄ချက်ကဒေသမှနေတဲ့ပြည်သူလူထုကိုသူတို့လိုအပ်ချက်တွေကိုဘယ်လိုဖြည့်ဆည်းပေးမလဲ။နံပါတ်၅ချက်ကဒီတော်တွေညံ့ညံ့ပြတ်ဖြစ်လာအောင်ဘယ်လိုလုပ်ပေးမလဲ။အဲ့ဒါတွေကိုကျွန်တော်စဉ်းစားပြီးလုပ်ပေးဖို့လိုပါတယ်
။တတော်ကိုရေရှည်သုံးနိုင်အောင်လို့ဒီအချက်တွေကိုအကုန်လုံးဘက်ဆောင်ကနေပြီးတော့ပြည့်စုံအောင်စဉ်းစားပြီးလုပ်အောင်ပါပေါ့နော်
။မှန်ပါတယ်ဒီခုလက်ရှိနေတဲ့ကြားမှန်တော်တဲ့ပစ္စည်းတွေကိုဌာနစီရာတွေဘာမှအများကြီးမြင်တွေ့နေရပါတယ်။ဒါတကူတည်းနဲ့ကျွန်တော်တို့ sustainable forest management လို့ပြောလို့မရပါဘူး။တခြားအချက်တွေကတခြားအများကြီးစဉ်းစားပြီးလိုပါတယ်။ထောင်စီဒီကနေမဲ့တတော်စီမောက်ထုတ်မှုမှာတတော်တဲ့ပစ္စည်းကြားမှန်တော်တဲ့ပစ္စည်းကိုဖမ်းနေဆိုတာတဲ့အချက်ချက်တော့ပါဝင်ပေမဲ့ဒါတကယ်အကုန်လုံးအားလုံးပြည့်ပြည့်စုံပါလာရင်ဒါ1000တည်တန့်စီမှာဖြစ်ပါတယ
်တတော်ရေရှည်တည်တန့်ခိုင်မြအောင်လို့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းနိုင်အောင်လည်းသူတို့လုပ်ရတယ်ပေါ့နော်ဆိုတော့အဲ့ဒီတဘာဝပတ်ဝန်းကျင်ထိမ့်သိမ်းအောင်လုပ်တာ ਨੇ ပတ်သက်ပြီးတော့ဘယ်လောက်လိုလဲဆိုတော့ပြောပြပေးပါဦ
း1000တည်တန့်စီနိုင်မဲ့တတော်စီမှာအထုတ်မှုမှာနံပါတ်1ကဒီတတော်ရဲ့ပစ္စည်းတွေကိုကာကွယ်ဖို့တတော်တွေကိုမပျက်စီးအောင်လို့နံပါတ်2ကကျွန်တော်တို့ပတ်ဝန်းကျင်ထိမ့်သိမ်းမှုနံပါတ်3ကဒီဒေသဆိုင်ရာလူတွေရဲ့လိုအပ်ချက်တွေကိုပံ့ပိုးပေးဖို့ဆိုပြီးအချက်3ချက်ရှိပါတယ်။အဲဒီ3ချက်ထဲမှာဒီခုနတဘာဝပတ်ဝန်းကျင်ကိုထိမ့်သိမ်းဖို့ဆိုတဲ့အချက်ကတော်တော်လေးအရေးကြီးပါတယ်။ဒီဟာတဲ့ပတ်သက်လို့ရသောဖြင့်သက်ဆိုင်ရာဌာနဆိုင်ရာတွေပိုင်ဆိုင်တဲ့လှည့်လည်ရှုလည်ရှိပါတယ်။တကယ်တော့တဘာဝပတ်ဝန်းကျင်ကိုထိခိုက်သွားတယ်ဆိုတာဟိုချက်ချင်းတောင်းလဲသွားတဲ့ကိစ္စမျိုးမဟုတ်ဘူး။သူကနှစ်ဒေတာပြီးမှလူရင်းပျက်စီးသွားခဲ့တာပါ။ဥပမာမြေစုကတိုက်စားသွားမယ်ဆိုရင်ဒီမြေစုကတိုက်စားသွားတဲ့ခါဒီနေချင်းညာချင်းဖြစ်သွားတဲ့ကိစ္စမျိုးပေါ့။သူကအနည်းနဲ့ခြီးပြီးကြာပြီးတော့ဖြစ်လာတာပါ။တကယ်တမ်းဖြစ်လာခဲ့ပြီဆိုရင်လည်းဒါကိုပြန်ပြီးကုစားဖို့ဆိုတာလည်းနှစ်ပေါင်းများစွာကြာတဲ့တဲ့သဘောပါ။ဥပမာမြေစုကတလက်မရေတိုက်စားသွားခဲ့လို့ရှိရင်အဲ့ဒီမြေစုကတလက်မပြန်ဖြစ်ဖို့ဆိုတာနှစ်ပေါင်း50တရာကြာနိုင်အောင်ကျွန်တော်ပြန်ပြီးသင်္ကေတဆုံးဆုံးပါတယ်ဒီမြေကြီးကတလမပြန်ဖြစ်လာနိုင်ပါတယ
်ရေရှည်တည်တဲ့နိုင်မဲ့တက်တော်ဖြစ်ဖို့အတွက်ဆိုရင်ဒေတာကန်ရဲ့လိုအပ်ချက်ကိုဖြည့်ဆည်းပေးရမယ်ဆိုတော့အချက်ဒီသရုပ်ထအချက်ပေါ့နော်ဒီအချက်နဲ့ပတ်သက်ပြီးတော့ဟိုဥပမာလေးပေးပြီးပြောပြပေးပါဘာတွေလုပ်ခဲ့တယ်ဆိုတာလေ
အဲအင်းလေးကန်နေဟိုစီဝင်တဲ့ဒီရေပေါ့လေအဲရေဝေလဲအေရီယာပေါ့ရေဝေလဲဒေတာလို့ခေါ်တာပေါ့ဟို water catchment area ပေါ့အဲ့ဒီ area တွေကိုကျွန်တော်တို့ထိမ့်သိမ်းဆောက်ရှောက်ဖို့လိုအပ်တဲ့အားတွေနဲ့ပတ်သက်လို့စီမံကိန်းတွေမှာကျွန်တော်တာဝန်ယူခဲ့ဘူးပါတယ်။အဲ့ဒီမှာဒေသမှာနေတဲ့လူတွေကအထူးတော်တောင်းတာခုတ်တဲ့လူတွေတော်တော်များပါတယ်။ဒီတောင်းတွေပေါ်မှာတောင်းတာခုတ်မယ်ခုတ်ထားတဲ့တောင်းတာတွေကို၆လမ်းမယ်ပြီးရင်မီးရှို့မယ်ပြီးရင်အဲ့ဒီတောတွေကိုသူတို့စဘာဆိုင်မယ်သူတို့တောင်းတာဆိုင်မယ်ပေါ့လေ။သူတို့ရဲ့တကယ် main စီးပွားရေးကအဲ့ဒါပဲလုပ်ကြပါတယ်။အဲ့လိုလူတွေကဒါမလုပ်အောင်သူတို့မှချလို့ရဘာမှမရှိတော့ဘူး။အဲ့တော့ဒီမှာအနေနဲ့သူတို့ဒီပါမန်နဲ့ဂါဒန်ပေါ့အများအားတည်ရှိနေမဲ့ဥယင်ချံပေါ့ကျွန်တော်တို့တည်ဆောက်ဖို့ဆိုပြီးစီမံကိန်းကနေပြီးတော့စနေရတဲ့မှာပဲတတ်တတ်မတ်မတ်နေဖို့ဒီလိုချူချော့တောင်းတာတွေဆက်မလုပ်ဖို့ကျွန်တော်တို့ကဒါတွေကိုဥတည်ပြီးတော့လုပ်ခဲ့ပါတယ်ဒေတာမျိုးပေါ့ဒီပတ်စံရနိုင်မဲ့တမျိုးပံ့ပိုးပေးပါတယ်ဥပမာဆိုရင်ကော်ဖီပဲစိုက်ချိုင်းမယ်ဆိုဒီကော်ဖီပဲနေကျွန်တော်အလကားဝင်စားပေးတယ်ဘောပေါ်အရေးရပြန်ဆိုရင်ဒေတာမျိုးတနက်ဖက်ပင်ပေါ့လေကျွန်တော်ဝင်စားပေးတယ်နောက်တစ်ခါကျွန်တော်တို့တခြားဟာဆိုရင်မတင်ရင်ဆိုင်မယ်ထုတ်ပတ်ပြင်ဆိုင်မယ်ဒါလေးကကျွန်တော်တို့အဲ့လိုမျိုးတွေအပင်မျိုးပင်တွေကိုကျွန်တော်တို့ကပံ့ပိုးပေးပြီးတော့ဥယျာဉ်ခြံဖြစ်အောင်လုပ်ပြလိုက်ပါတယ
်တတော်ပညာရှင်ဦးဝင်းမော်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော်ဒေါက်ခင်မျိုးသက်စုစည်းတင်ပြခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။တောရရှင်များခင်ဗျာ။အလက်ပိုမြို့မှာလူသားချင်းစာနာမှုအထောက်အကူပေးရင်းနဲ့လူခွင့်ရေးဆိုင်ရာအခြေအနေဟာကြောက်မက်ဖွယ်ကောင်းလောက်အောင်ဆိုးရွားနေပါလေ။ဆီးရီးယားနိုင်ငံအတွင်းကလူသားချင်းစာနာမှုဆိုင်ရာကပ်ဘေးဒုက္ခကြီးဟာဒုတိယကမ္ဘာစစ်ကြီးဖြစ်ပွားပြီးတဲ့နောက်ပိုင်းအကြီးအမားအကျယ်ပြန့်ဆုံးတစ်ခုဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါလေ။အမေရိကန်ပြည်ထောင်စုရဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာအခြေစိုက်ကုလသမဂ္ဂယုံဒုတိယကိုယ်စားလှယ်တီယိုဒိုအော်လက်ဂျီရာကလည်းအဲ့ဒီမှာဖြစ်ပွားနေတဲ့လူမဆန်တဲ့ရက်ဆက်ရုံမှန်မှုအချက်အလက်တွေကကျွန်ုပ်တို့ကိုဆက်ပြီးတော့ခြောက်လန့်နေစေဖြစ်တယ်လို့ပြောပါတယ်။လူပေါင်း 2,500 ဟာ အလက်ပိုမျိုးရဲ့အရှိတ်ချမ်းမှာပိတ်မိနေစေဖြစ်ပါတယ်။မကြသေးခင်ကပြုလုပ်ခဲ့တဲ့ရုရှားနဲ့ဆီးရီးယားစစ်တပ်တို့ရဲ့တိုက်ခိုက်မှုအတွင်းလူပေါင်း400တေဆုံးခဲ့ပြီးတော့အဲ့ဒီထဲမှာကလေးတွေက100လောက်ပါဝင်ခဲ့ပါတယ်။ဈေးတွေ၊မှုန်ဆိုင်တွေ၊ကျောင်းတွေ၊ပလီဖျားဝတ်ပြုကျောင်းတွေရေပေးဝေတဲ့နေရာတွေစစ်ရုံတွေကိုပါပိတ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။ဒဏ်ရာရရှိသူတွေထောင်ထဲချီးပြီးတော့ရှိပြီးဒီလူတွေဟာစေဝါကုသမှုမခံရပါဘူး။လူတွေဟာအစာရေးစားငတ်ပြတ်နေကြသလိုမတန့်ရှင်းတဲ့ရေတွေကိုတောက်တုံးနေကြပါတယ်။လက်တဆုပ်သားတော့ရှိတဲ့ဆရာဝန်တွေနဲ့အလက်ပိုမြို့မှာကြန့်ရှိနေစေကူညီစောင့်ရှောက်သူတို့ဟာတိုက်ခိုက်မှုတွေခံနေကြတဲ့အတိုင်းအသက်ကယ်ဆယ်ရေးလုပ်ငန်းတွေကိုမမောနိုင်မပန်းနိုင်ဆက်လက်လှုပ်ဆောင်နေကြပါတယ်။လက်ကျန်ဆေးရုံတွေဟာဆိုရင်လေလူနာတွေပြည့်တိတ်နေပါတယ်။တေလူမျိုးဝါဒဏ်ရရှိထားသူတွေကိုတေဆုံးသူတွေထဲတဲ့အိတ်တွေထဲမှာထည့်ပြီးတော့လမ်းပေါ်မှာချထားပြီးပူမူမြင်းမြန်ဆန်ဆန်ကုသမှဖြစ်မဲ့သူတွေကိုကုသပေးဖို့အတွက်အကာရံနေဖြစ်ထားနေကြပါတယ်။ရုရှားနဲ့အာဆတ်အစိုးရတွေရဲ့လေကြောင်းကနေတက်ခဲမှုတွေကြောင့်အကြီးအကျယ်ထိခိုက်ပျက်စီးမှုတွေဖြစ်ကြရသလိုအခုလက်ရှိကြုံတွေ့နေရတဲ့ဒုက္ခတွေကိုဖန်တီးနေသူတွေပဲဖြစ်တယ်လို့အော်လဂျီရာကပြောပါတယ်။အလေးနဲ့ပြောရမယ်ဆိုရင်အကြမ်းဖက်မှုတွေအစစ်အမှန်အဆုံးသတ်စေဖို့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးအပ်ဖို့ရာပစ်ခတ်မှုတွေရပ်တန့်မပေးဘဲလုံးဝမဖြစ်နိုင်ပါဘူး။ရုရှားနဲ့အာဆတ်အစိုးရတပ်တွေရဲ့စင်ကြီးပေးမှုတွေကလည်းများနေပါပြီ။ဘာကြောင့်သူတို့တွေဟာဆေးရုံတွေ၊ကျန်းမာရေးစောင့်ရှောက်မှုနဲ့တပ်ဆိုင်တဲ့အဆောက်အဦတွေကိုပစ်ခတ်တိုက်ခိုက်နေကြရသလဲ။ဘာကြောင့်များအမျိုးသမီးတွေနဲ့ကလေးတွေကိုပစ်မှတ်ထားနေရတာပါလဲ။ဒီလောက်ရတဲ့ဟာအလက်ပုံမျိုးမှာထိတ်တန့်စရာကောင်းပါလေလို့သူကပြောပါတယ်။တင်းတင်းလျှောက်ပတ်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ပေးဖို့နဲ့ကျူးလွန်သူတွေကိုတာဝန်ခံမှုရှိရှိနဲ့အရေးယူပေးဖို့မေတ္တာရက်ခံပါတယ်လို့သူကပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လည်းအကြမ်းဖက်မှုတွေနဲ့ဖိနှိပ်ညှဉ်းပန်းမှုတွေကိုချက်ချင်းရပ်တန့်ပေးဖို့ထပ်မံတောင်းဆိုပါတယ်။ဒါရင်နာမကစီးရီးယားနိုင်ငံသားတွေပေါ်အာဆတ်အစိုးရကနေရအနှံ့အပြားမှာကန့်ကွက်အောင်ရက်ဆက်မှုတွေကိုတစွတ်ထိုးကျူးလွန်လှုပ်ဆောင်နေသူတွေအနေနဲ့တာဝန်ခံမှုရှိဖို့တောင်းဆိုလိုက်ပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလိုပြီးပါပြီရှင
်အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်ရှင် VOA မြန်မာပိုင်းစနေနေ့မနေ့အစီအစဉ်တွေကိုနားဆင်နေကြတာဖြစ်ပါတယ်ကျမတို့စနေနေ့ညနေခင်းထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ညနေ6နာရီခွဲနဲ့9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့တည်င်းအချင်းချက်ကိုမနန္ဒချမ်းကကြေညာပေးမှာဖြစ်ပါရဲ့ရှင
်။အမေရိကန်သမ္မတရွေးကောက်ပွဲအတွက်ကြိတ်နဲ့မဲဆွယ်စည်းရုံးမှုတွေနောက်ဆုံးသတင်းပတ်ထည်ရောက်လာချိန်မှာပဲမဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုရဖို့သမ္မတလောင်းတွေဖြစ်ကြတဲ့ Hillary Clinton နဲ့ Donald Trump တို့ဟာအဓိကရှင်ပြိုင်ရမယ့်ပြည်နယ်တွေမှာအပြန်အလှန်တွားရောက်စည်းရုံးခဲ့ကြပါရယ်။ဆန္ဒမဲပေးဖို့လားလာရှိသူတွေရဲ့သဘောထားကိုတနိုင်ငံလုံးအတိုင်းအတာနဲ့ကောက်ယူရမှာအနှဲငယ်အသာစီးရနေတဲ့ Clinton ကတော့ပန်ဆာဗေးနီးယားပြည်နယ်မှာတောက်ကြနေကထောက်ခံသူတွေကိုမိန့်ခွန်းပြောကြတဲ့အချိန်ပြိုင်ဘက်ဖြစ်တဲ့ထရန့်ရဲ့တစ်ဖက်သားကိုဆော်ကားတတ်တဲ့အချက်ဟာသမ္မတလောင်းအဖြစ်မဲဆွယ်ပွဲတွေမတိုင်ခင်ကတည်းကရှိနေခဲ့တာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ကလင်တန်ဟာတောက်ကြနေမှာပဲမီရှိဂန်နဲ့အိုဟိုင်းယိုးပြည်နယ်တွေကိုစီယုံရေးခီးထွက်ခဲ့ပြီးဒီခီးစဉ်တွေမှာနာမည်ကျော်ဟစ်ဟော့အမှုပညာရှင်ဂျေစီနဲ့သူ့ရဲ့ဇနီးပြင်ဂီတအကျော်မော်ဘီယွန်ဆေတို့လည်းပါဝင်ခဲ့ကြပါတယ်။ထရန့်ကတော့ရွေးကောက်ပွဲတွေမှာထောက်ခံမှုအပြောင်းလဲရှိတတ်တဲ့ပြည်နယ်တွေဖြစ်တဲ့နယူးဟမ်ရှိုင်း၊အိုဟိုင်းယိုးနဲ့ပန်ဆာဗေးနီးယားပြည်နယ်တို့ကိုတောက်ကြနေရစီယုံရေးခီးထွက်ခဲ့ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်အယ်ကိုက်ဒါအကြမ်းဖက်အဖွဲ့ကတိုက်ခိုက်မှုတွေလှုပ်လာနိုင်တယ်ဆိုတဲ့ထင်ရှားမှုတွေရခဲ့တာမို့ဒါဟာဖြစ်နိုင်ခြေရှိမရှိအမေရိကန်ပြည်ထောင်စုနဲ့ပြည်နယ်အရာရှိတွေစစ်ဆေးနေကြပါတယ်။ထင်ရှားမှုတွေဟာခိုင်လုံမှုရှိမရှိသိရဖို့ FBI ထောက်လှမ်းရေးအဖွဲ့ရဲ့ပူးတွဲအကြမ်းဖက်နှိမ်နင်းရေးတပ်ဖွဲ့နဲ့သူတို့ရဲ့ထောက်လှမ်းရေးအဖွဲ့တွေပူးတွဲလှုပ်ဆောင်နေတယ်လို့နယူးယောက်မြို့ကရဲတွေကတောက်ကြနေမှာပြောပါရယ်ရရှိတဲ့သတင်းတွေဟာတိကျမှုမရှိပေမဲ့နယူးယောက်မြို့တော်နဲ့ပတ်သက်တဲ့ထောက်လှမ်းရေးသတင်းမှန်သမျှကိုဂရုတစိုက်စစ်ဆေးနေကြောင်းနယူးယောက်မြို့တော်ဝန်ကပြောဆိုခဲ့ပါရယ်အမေရိကန်ဦးဆောင်တဲ့လေကြောင်းအကူနဲ့ IS စစ်သွေးကြွတွေရဲ့အမာခံတဲ့မြေတဲကိုဆက်လက်ထိုးစစ်ဆင်နေတာနဲ့အမျှမူဆိုးမြို့အရှေ့ပိုင်းမှာစစ်သွေးကြွတွေနဲ့အီရတ်အထူးတပ်ဖွဲ့တွေကြားတောက်ကြနေကတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပါရယ်
တရင်အချင်းချက်ကိုမှန်နန္ဒချမ်းကျင်ညာပေးခဲ့တာဖြစ်ပါတယ်။ဒီမနေ့အစည်းအဝေးထုတ်လုပ်ရမှုကနန်ထွေးကြီးဖြစ်ပြီးအင်ဂျင်နီယာကတော့ဇီနက်အဗ်ဒူရာမန်ဖြစ်ပါတယ်။စနေနေ့မနေ့ VOA မြန်မာပိုင်းအစည်းအဝေးကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သတင်းရှင်များအားလုံးကိုရော့စိတ်ပါရှင်လင်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မရှားဖောင်ပါ။
This program has come to you from the Voice of America, Washington.